Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရှင်များရှင်။ American ပြည်တော်စုမြို့တော် Washington DC ကနေ VOA American အတန်းရဲ့2020ခုနှစ်ဇွန်လ9ရက်အင်္ဂါနေ့ညပိုင်းစီစဉ်မှုကိုမြန်မာစံတော်ချိန်ည9:30အထိလိုင်းဒိုမီတာ1925.30နဲ့လိုင်းလမီတာ190ရောကနေထုတ်လွှင့်ပေးနေပါပါရှင်။မနက်လာပါဒီညအတွက်ထိတ်တန့်ရောက်တဲ့သတင်းလေးကိုတင်ပြတော့မှာပါအမေရိကန်နိုင်ငံမှာပြေးခဲ့တဲ့သတင်းနှစ်ပတ်ကရဲတော်ဖမ်းဆီးချိန်မှာတေဆုံခဲ့တဲ့ George Floyd ရဲ့စာပနာအခမ်းအနားကို Houston မြို့မှာမိသားစုမိတ်ဆွေတို့ချို့နဲ့ဒီကနေ့တည်တံ့ကျင်းပမှာပါဒီဖြစ်ရကြောင့်ရဲတပ်ဖွဲ့ရဲ့ရဲဆက်တဲ့လို့ရအပေါ်ကြီးကျယ်ဆန့်ကျင်တဲ့ဆန္ဒပြပွဲတွေအမေရိကန်နိုင်ငံတော်မြို့ကြီးတော်မြန်မာပေါ်ပေါက်လာခဲ့တာပါစာပနအခမ်းအနားပြင်တော့ George Floyd ရဲ့ကျဉ်းချံရတဲ့ရုပ်လောင်းကိုရဲတွေရဲ့အဆောင်အချက်နဲ့ PLN မြို့ကိုတည်သွားပြီးတော့သူ့ရဲ့အမေအုပ်ကိုယ်မှာမြောက်နာမှာဖြစ်ပါတယ်။မနေ့ညကတော့ Floyd ရဲ့ဘဝကိုအောင်းမိတဲ့အနေနဲ့သူတက်ခဲ့တဲ့အထက်တန်းကျောင်းရဲ့တင်ကစားချက်သွေးရောင်နဲ့ရွှေရောင်မီလုံးတွေကို Houston မြို့တော်ခမာမှာထွန်းကျင်ခဲ့တာပါ။ George Floyd ရဲ့ရုပ်လောင်းကိုအများပြည်သူကြည့်နိုင်အောင်ထားပေးတဲ့ The Fountain of Praise ခရီးရန်ဖျားကျောင်းကိုတနင်္လာနေ့ကလူထောင်ချီလာရောက်ကာရဝပြုခဲ့တာပါ။Texas ပြည်နယ် Republican အုပ်ချုပ်ရေးမှူး Greg Abbott ကလည်း Floyd ကိုမနေ့ကလာရောက်ကာရဝပြုခဲ့တာပါ။ရဲတပ်ဖွဲ့ရဲ့ပြုပြင်ပြောင်းလဲရေးဆွေးနွေးတဲ့နေရာမှာ Floyd ရဲ့မိသားစုကိုပါပါဝင်စေမယ်လို့လည်းအုပ်ချုပ်ရေးမှူးကချက်ချောင်းအပြည့်ဖက်မှာသတင်းထောက်တွေကိုပြောဆိုခဲ့တာပါ။ Democrat ပါတီသမ္မတကိုယ်စားလှယ်လောင် Joe Biden ကလည်း Floyd ရဲ့ဆွေမျိုးရင်းနဲ့ Houston မြို့မှာသတင်းလာနေကတနအိကြောကြအောင်တွေ့ဆုံနေတင်ခဲ့တယ်လို့မိသားစုရှင်တွေကပြောပါတယ်။အမေရိကန်သမ္မတအင်ဖျူရောအနေခရီးရန်ဖျားကြောင်းရှင်မှာသမ္မတဒိုနယ်ထရမ့်ဓာတ်ပုံအရိုက်ခံဖို့အနည်းအနာလာဖီယက်ပြင်ပမှာရှိနေတဲ့ပြည်သူတွေကိုအင်အားသုံးရှင်းလင်းခဲ့တာဟာလိုအပ်ချက်အရဆောင်ရွက်ခဲ့တာရာဖြစ်ကြောင်းအင်ဖျူရောပြောခွင့်ရသူကပြောလိုက်ပါတယ်
No, there's no regrets on the part of this White House because
ဒီလိုရတဲ့အင်ဖျူရောအနေနဲ့နောင်လာရစရာအကြောင်းမရှိကြောင်းနဲ့ဒီလိုလုပ်ဖို့ဆုံးဖြတ်ချက်ကိုလည်းအင်ဖျူရောကချမှတ်ခဲ့တာမဟုတ်ဘဲနဲ့ရှင်းနေချုပ်ဝီလျံဘာကာဒါဆုံးဖြတ်ခဲ့တာဖြစ်ကြောင်းမနေ့တုန်းကပဲအင်ဖျူရောပြောခွင့်ရသူခလေးမကနနီကတင်ထောက်တဲ့အမေကိုဖြေကြားခဲ့တာပါအင်ဖျူရောအနီးက Saint John Church ရဲ့မြောက်ခါမှာအသေးစားမိလောင်မှုဖြစ်ခဲ့တဲ့အတွက်ခုနှစ်အိတ်ကကျဲတဲ့အင်ဖျူရောဝင်းပပလက်ကိုလည်းချမ်းစီယိုကခဲ့ရတာဖြစ်တယ်လို့လည်းပုံမှန်သတင်းစာရှင်းလင်းပွဲမှာမကနနီကပြောဆိုခဲ့ပါတယ်ဒီမိုကရက်ပါတီအောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi နဲ့အထက်လွှတ်တော်လူနေစုခေါင်းဆောင် Chuck Schumer တို့ကတော့အတာအဆီးတွေကိုချက်ချင်းဖယ်ရှားဖို့တောင်းဆိုထားတာပါအမေရိကန်ဖွဲ့စည်းပုံမှာပြဋ္ဌာန်းချက်အရအင်ဖျူရောအနီးမှာပြည်သူတွေလှုပ်လှက်စွာသွာလာနိုင်ခွင့်ရှိတဲ့အတွက်အဲ့ဒီအခရယာတွေကိုချက်ချင်းဖယ်ရှားပေးဖို့လဲဒီမိုကရက်လွှတ်တော်အမတ်တွေကသမ္မတထရမ့်စီစာရေးသားပေးဖို့တောင်းဆိုထားပါတယ်။ရင်းညာစွာဆန္ဒပြနေတဲ့လူအုပ်ထဲထရပ်ကားတစ်စင်းနဲ့အတင်းမောင်းဝင်ခဲ့တဲ့ Ku Klux Klan ခေါင်းဆောင်ကိုအမုန်းတရအခြေခံတဲ့ရာဇဝတ်မှုနဲ့အရေးယူသင့်မသင့်စုံစမ်းစစ်ဆေးသွားမယ်လို့ Virginia ပြည်နယ်အစိုးရရှိနေတဲ့ဦးကမနေ့ကပြောပါတယ်။Ku Klux Klan အဖွဲ့ဟာလူပြမဟုတ်သူနိုင်ငံသားအားလုံးကိုမုန်တီးရေလှုပ်ဆောင်တဲ့အဖွဲ့ဖြစ်လူသိများပါတယ်။ဒီအဖွဲ့ကောင်းဆောင်ဖြစ်ကြောင်းဝန်ခံထားတဲ့ Harry Joshua အမေရိကန်ပြည်တွင်းစစ်ဖြစ်စေခဲ့တဲ့ Confederate ယူဝါဒဖြန့်သူဖြစ်တယ်လို့ရှေ့နေ Shannon Taylor ရဲ့တနင်္လာနေ့ထုတ်ကြေညာချက်မှာပြောထားပါတယ်။ Virginia ပြည်နယ် Richmond ကဆန္ဒပြသူလူအုပ်ထဲကို truck ကနဲ့မောင်းဝင်ခဲ့တဲ့အသက်36နှစ်အရွယ် Rogers ကိုလူတွေထိခိုက်နာကျင်အောင်တိုက်ခိုက်မှုဖြက်လို့ဖျက်ဆီးလုပ်မှုရာဇဝတ်ဆွဲချက်တွေနဲ့တနင်္ဂနွေနေ့ကဖမ်းဆီးခဲ့တာပါ။မင်းလာနောင်မင်းကရေရိုခွန်စီချိန်မှာတိတ်ဆုံးခဲ့တဲ့လူမျိုးအမျိုးသား George Floyd ရဲ့ဖျက်ကိုအကြောင်းပြုပြီးတော့ဆန္ဒပြနေကြတဲ့လူအုပ်ထဲအခုလိုကားမောင်းဝင်တိုက်ခဲ့တဲ့အတွက်ထိခိုက်ဒဏ်ရာရသူတွေရှိကြောင်းရဲဌာနကသတင်းထုတ်ပြန်ထားပါတယ်။တရုတ်အစိုးရကိုဆန့်ကျင်တဲ့ဆန္ဒပြပွဲပေါ်ပေါက်ခဲ့တဲ့ပထမနှစ်ပတ်လည်အချိန်မှဖြစ်ဟောင်ကောင်ကတက်ကြွအလှရှာသူတွေအပါအဝင်ရာနဲ့ချီတဲ့ပြည်သူတွေဈေးဝယ်ဆန္ဒကြီးခုနှစ်ခုမှာဒီကနေ့စုဝေးခဲ့ကြပါတယ်။
每个人都要吸取教训。
香港澳洲业务 Gary Lam 嘅咯 ，coronavirus 嘅药价涨 ，CYA 也睇开你阿啲加拿大嘛。香港边度人年年增加咩？年增加得咯，那他一只对面呢，伊咪生增加唔咯？突然头嚟个啲嘅表述开啦吧？香港嘅苗大龙有伊乌布里个条数也加拉得咯，阿啲票表摊开啦将，咪见咪那偏嚟嘅香港新阿边度嚟个，大部分少嚟，但咪冇好变咩？突然头俾惊到多嚟咩路咧？东德莫瑞士呢把咧？ဆန္ဒပြသူလူအုပ်ကြီးကဒီမိုကရေစီရဲ့ကြွေးကြော်တမ်းတွေအော်ဟစ်ခဲ့ကြသလိုဟောင်ကောင်လွတ်မြောက်ဖို့အချိန်တန်ပြီးတော်လှန်ရေးကာလရောက်ပြီလို့အထိတ်ပဲရတဲ့စစ်သားတွေကိုကင်ဆောင်ခဲ့ကြတာပါဟောင်ကောင်မှာရာဇဝတ်မှုဆွဲချက်တွေနဲ့ရင်ဆိုင်နေရသူတွေကိုတရုတ်ပြည်မှာကြီးစီလွှဲပြောင်းပြီးတရားရင်ဆိုင်စေမယ့်ဥပဒေမူကြမ်းတင်သွင်းမှုကြောင့်ဖြစ်ခဲ့တဲ့ဂျွန်လ9ရက်နေ့မှာတန်းနဲ့ချီတဲ့ဟောင်ကောင်မြို့ကနေညီညာစွာဆန္ဒပြခဲ့ကြတာပါဒါပေမဲ့လည်းဟောင်ကောင်အစိုးရကအဲ့ဒီဥပဒေမူကြမ်းကိုဆက်ပြီးဆွေးနွေးဖို့စီစဉ်ခဲ့တဲ့အတွက်ဆန္ဒပြပွဲတွေအရှိန်မြင့်လာပြီးဟောင်ကောင်သမိုင်းမှာခက်ခဲဆုံးအချက်တွေနဲ့ရင်ဆိုင်ခဲ့ရတာဖြစ်ပါတယ်
တန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 963ညလိုင်းဒိုမီတာ32 kHz 933ညလ 5.58 kHz 585တို့ဖြင့်စနစ်တင်းငွေမှာ5.190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းတွေကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ဖြစ်ပေါ်နေတဲ့အချိန်အတွင်းလာထိန်းချုပ်ကန့်သက်ထားတာကြောင့်လူပေါင်းသန်းနဲ့ချီပြီးတော့တည်ဆုံရမယ့်အခြေအနေကိုတားဆီးနိုင်နေတယ်လို့လေ့လာမှုအသစ်တစ်ခုကဆိုပါတယ်။အတွင်းလာတွေပိတ်ထားတာနဲ့အရေးမကြီးတဲ့စီးပွားရေးလုပ်ငန်းတွေကိုပိတ်ထားတဲ့အတွက်ဩစတြေးလျ၊ဘယ်ဂျီယမ်၊ဒိန်းမတ်နဲ့ပြင်သစ်အပါအဝင်နိုင်ငံပေါင်း17နိုင်ငံလောက်ကလူ3သန်းလောက်အသက်ကိုကယ်တင်နိုင်ခဲ့တယ်လို့ London Imperial College ကပြုလုပ်တဲ့စစ်တမ်းမှာဖော်ပြတာပါ။ American နိုင်ငံရဲ့တီးခြားလေ့လာမှုတစ်ခုမှာတော့တရုတ်ပြင်သစ်၊ Iran, Italy, South Korea နဲ့ American နိုင်ငံတွေမှာအတွားလာတွေပိတ်ထားတဲ့အတွက်လူသန်းပေါင်း930လောက်ရောဂါကူးစက်နိုင်တဲ့အန္တရာယ်ကိုတားဆီးနိုင်ခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့ဥရောပနိုင်ငံတွေမှာအခြေအနေတွေတိုးတက်နေရဆိုပေမဲ့လည်းတခြားနိုင်ငံတွေမှာယောဂကူးစက်မှုတွေပိုးပြီးတော့ဒိုးလာတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးထားပါတယ်။လွန်ခဲ့တဲ့9ရက်အတွင်းမှာတစ်ကမ္ဘာလုံးကူးစက်သူ3000ကျော်ရှိပြီးတော့မနေ့ကတရက်ထဲမှာစံချိန်တင်3000ကျော်ရှိတယ်လို့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကပြောပါတယ်။အသစ်ကူးစက်မှုတွေရဲ့85%ရာခိုင်နှုန်းကလက်တင်အမေရိကနဲ့တောင်အာရှ10နိုင်ငံကဖြစ်တယ်လို့လည်းသူကပြောပါတယ်။Johns Hopkins Coronavirus သုတေသနစင်တာနောက်ဆုံးရစီးရင်တွေအရတကမ္ဘာလုံးမှာ COVID-19 ကူးစက်သူ9,300ကျော်နဲ့သေဆုံးသူ4,600ကျော်ရှိပါတယ်။ American မှာ COVID-19 ကူးစက်သူ2,000နီးပါးသေဆုံးသူ3,000ကျော်နဲ့တကမ္ဘာလုံးမှာအများဆုံးပဲဖြစ်ပါရဲ့ရှင်။အိန္ဒိယနိုင်ငံကနေမကြသေးခင်ကမြန်မာနိုင်ငံကိုပြန်ရောက်လာတဲ့တပ်မတော်သားတွေကနောက်ထပ်တစ်ယောက်မှာ COVID-19 ရောဂါကူးစက်နေကြောင်းဒီကနေ့ပဲအတည်ပြုလိုက်ပါတယ်။အိန္ဒိယမှာတင်တန်းတက်ရောက်ပြီးတော့မေလ24ရက်နေ့ကမြန်မာနိုင်ငံကိုပြန်ရောက်လာတဲ့တပ်မတော်သား18ယောက်ကိုရန်ကုန်တိုင်းစစ်ဌာနချုပ်နယ်မြေအတွင်းမှာအသွာလာကန့်သတ်စောင့်ကြည့်ထားပြီးတော့စစ်ဆေးရမှာရောဂါပိုကူးစက်သူရရှိသူကိုထပ်ပြီးတော့တွေ့ခဲ့ရတာလို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကဒီကနေ့ပဲသတင်းထုတ်ပြန်ခဲ့တာပါ။ပြန်ရောက်လာသူတွေကအစိုးပိုင်းတပ်ခွဲနမူနာစစ်ဆေးမှု2ကြိမ်အတွင်းမှာရောဂါကူးစက်သူ4ယောက်ကိုအတည်ပြုထားပါတယ်။အခုနောက်ဆုံးတစ်ယောက်ကိုတော့တတိယကြိမ်တပ်ခွဲနမူနာစစ်ဆေးတာမှာအတည်ပြုနိုင်ခဲ့တာလို့လည်းပြောပါတယ်။ရောဂါပိုးတွေ့ရှိသူတွေကိုကုသပေးနေပြီးဆက်ဆက်ထိတွေ့ခဲ့တဲ့သူတွေကိုလည်းရှာဖွေဖော်ထုတ်အသွာလာကန့်သတ်စောင့်ကြည့်နေကြောင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီကနေ့မနေ့ပိုင်းအထိကျန်းမာရေးနဲ့အားကစားဝန်ကြီးဌာနသတင်းထုတ်ပြန်ချက်အရမြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်သေဆုံးသူ6ဦးပါဝင်ရောဂါကူးစက်ခံထားရသူ244ယောက်ရှိပါရဲ့ရှင်။မလေးရှားရေပိုင်နယ်အတွင်းဆက်လီတစ်စင်းနဲ့ဝင်ရောက်လာတာကနေထိမ့်သိမ်းခံနေရတဲ့ရိုဟင်ဂျာ300လောက်ကိုပြန်ပြီးတော့လက်ခံဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတောင်းဆိုသွားမယ်လို့မလေးရှားကာကွယ်ရေးဝန်ကြီးအစ်စမီလ်ဆာဘရီယာခော့ကာအင်္ဂါနေ့ကပြောပါတယ်။မလေးရှားနိုင်ငံကကိုရိုနာဗိုင်းရပ်စ်ကြောင့်နေဆက်ကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတဲ့အတွက်ရိုဟင်ဂျာဒုက္ခသည်တွေကိုနောက်ထပ်လက်ခံတော့မှာမဟုတ်ဘူးလို့ပြောထားတာပါ။ရိုဟင်ဂျာတွေအနေနဲ့မလေးရှားနိုင်ငံကိုရောက်လာတိုင်းမလေးရှားမှာနေခွင့်ရမှာမဟုတ်ဘူးဆိုတာကိုသိတဲ့ကြောင်းနဲ့အခုထိမ့်သိမ်းခံထားရတဲ့ရိုဟင်ဂျာတွေဟာ Cox's Bazar ကလာတာဆိုရင်သူတို့ကိုပြန်လက်ခံဖို့မလေးရှားနိုင်ငံရဲ့ဝန်ကြီးဌာနကဘင်္ဂလားဒေ့ရှ်နိုင်ငံကိုတောင်းဆိုသွားမှာဖြစ်ကြောင်းလည်းမလေးရှားကာကွယ်ရေးဝန်ကြီးကပြောပါတယ်။တင်းနှင်းလာနေကမလေးရှားအာဏာပိုင်တွေဟာလန်ကာဝီကျွန်းအနားမှာလေတစင်းနဲ့ရောက်လာတဲ့ရိုဟင်ဂျာ269ယောက်ကိုဖမ်းဆီးခဲ့ပြီးလေပြည့်ထဲမှာတိတ်ဆုံးနေသူအမျိုးသမီးအလောင်းတစ်လောင်းနဲ့ရှာဖွေတွေ့ရှိခဲ့ပါတယ်။အခုဖမ်းခံထားရတဲ့ဒုက္ခသည်တွေကိုဘရှန်ချာကျွန်းမှာထားဖို့အတွက်မလေးရှားနိုင်ငံကဘင်္ဂလားဒေ့ရှ်ကိုတောင်းဆိုသွားမယ်လို့မလေးရှားကာကွယ်ရေးဝန်ကြီးယာခော့ကပြောပါတယ်။ဒုက္ခသည်တွေကိုတတိယနိုင်ငံကိုရွှေ့ပြောင်းပေးရေးကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ကိုမြစ်တာရက်ခံဖို့လဲမလေးရှားနိုင်ငံကစီစဉ်ထားပါတယ် UNHCR ကတော့ဒီပေါ်မှာဝေဖန်ချက်တစုံတရာပေးတာမရှိသေးပါဘူးမလေးရှားနိုင်ငံဟာဒုက္ခသည်တွေကိုအတိမတ်ပြုလက်ခံတဲ့နိုင်ငံမဟုတ်ပေမဲ့မွတ်စလင်အများစုဖြစ်တဲ့ရိုဟင်ဂျာတွေတွားရောက်လူတွေနိုင်ငံဖြစ်ပါတယ်2019ခုနှစ်ကမြန်မာစစ်တပ်ကအာဆာလက်နက်ကိုင်တပ်တွေကိုရခိုင်ပြည်နယ်မြောက်ပိုင်းမှာနေနေရှင်းလင်းတဲ့စစ်စင်ရေးတွေလုပ်တဲ့အချိန်တွေမှာရိုဟင်ဂျာတိမ်းနဲ့ချီပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာပါမြန်မာအစိုးရကရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံမိမဲ့ဒုက္ခသည်တွေကိုစီစစ်ပြီးတော့လက်ခံသွားမယ်လို့ပြောထားပါတယ်ရှင်တောင်ကိုရီးယားနိုင်ငံနဲ့ထားရှိတဲ့ဆက်သွယ်ရေးလမ်းကြောင်းတွေအလုံးကိုဖျက်တောက်ပစ်တော့မယ်လို့မြောက်ကိုရီးယားကပြောပါတယ်တောင်ကိုရီးယားဘက်ကတကြွလှုပ်ရှားသူတွေဟာနှစ်နိုင်ငံနယ်စပ်တစ်လျှောက်ကနေမြောက်ကိုရီးယားအစိုးရဆန့်ကျင်ရေးလက်ကမ်းစာဆောင်တွေကိုဘိုးဗီဘူပေါင်းတွေနဲ့ဖြန့်ဝေနေတာကိုမရက်ဆိုင်တာကြောင့်တောင်ကိုရီးယားအစိုးရကိုဖိအားတိုးမြင့်တဲ့အနေနဲ့အခုလိုပြောလိုက်တာလည်းဖြစ်ပါတယ်။အင်ဂါနေ့မွန်းတဲ့ချိန်ကစပြီးတော့နေဆက်ဖြတ်ကျော်ရေးဆိုင်ရာဆက်သွယ်ရေးလမ်းကြောင်းတွေပိတ်ပစ်မှာဖြစ်ပြီး ဒါဟာဆက်သွယ်ရေးလမ်းကြောင်းတွေအလုံးကိုပိတ်ပစ်ဖို့အတွက်ပထမအဆင့်ဖြစ်တယ်လို့မြောက်ကိုရီးယား KCNA သတင်းဌာနကပြောပါတယ်။မိုးပြင်းမှုပေါင်းတွေလွတ်တင်နေရကိုမရက်ဆိုင်တာကြောင့်နှစ်နိုင်ငံချုပ်ဆိုထားတဲ့2018ခုနှစ်တင်းမာမှုလျှော့ချရေးစာချုပ်ကိုဖျက်သိမ်းပစ်မယ်လို့မြောက်ကိုရီးယားကမကြသေးခင်ရက်ပိုင်းတွေကပြောထားခဲ့ရပါမြောက်ကိုရီးယားတို့အနေနဲ့ပြည်ရင်းစီလုံးညီညွတ်မှုရရှိရေးရည်ရွယ်ချက်နဲ့အတူအမေရိကန်ဥဆောင်တဲ့စီးပွားရေးပိတ်ဆို့မှုကိုလက်တုံ့ပြန်ချင်တာကြောင့်တင်းမာမှုတွေမြင့်တက်လာအောင်တမင်လုပ်နေတာလို့လည်းကျွမ်းကျင်သူတွေကယူဆနေကြပါရဲ့ရှင်။တရရှင်များရှင်အင်္ဂါနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြေညာလို့အပြီးမှာတော့တင်းဆောင်မရီနဲ့ပတ်စင်ကနာရီကိုဆက်နေနိုင်ပါပြီရှင်
။ View in Mega တရဲ့မြန်မာပိုင်းစီစဉ်ကိုဆက်လက်ပြေးပေးပါမယ်ကျွန်မဆီမမရှင်။အခုတော့ Mega Dialogue ကဆန္ဒပွဲရဲ့နောက်ဆုံးအခြေအနေကိုပြပြချင်ပါတယ်။လူမဲမျိုးသား George Floyd တည်ဆုံးခဲ့ရပြီးတဲ့နောက်ဆန္ဒပြပွဲဆက်ဖြစ်လာတာ။အခုဆိုရင်တော့တင်းနဲ့ကြော်လာပေမဲ့အရှိန်ကောင်းနေဖြစ်ပါတယ်။ဆန္ဒပွဲရဲ့နောက်ဆုံးအခြေအနေနောက်ရှိလာပြီနဲ့ပတ်သက်လို့ View in Mega အကြီးအကဲအကြော်စားတာကိုဆက်သွယ်နည်းနည်းကြည့်ပါမယ်။ရှောင်းချလာရှင်ဆန္ဒပြပွဲတွေကရင်းချမ်းချမ်းဆက်ပြီးဖြစ်နေလို့နောက်ဆက်ကြည့်ရတဲ့ကလည်းတော်တော်ကိုပြင်းထန်ပါတယ်။ဒီကိစ္စနဲ့ရတဲ့သူတွေတက်ခွဲတဲ့သူပြောင်းလဲရေးတွေကိုပို့ပြီးတော့လဲအာယုံဆိုင်လာတာကိုတွေ့ရတယ်။ဆိုတော့ဒီစားပြတဲ့သူတွေတို့ချက်တည်းလာလာတာနေတဲ့တော့ဘလောက်တက်ပါလဲ
။ဒီမှာဆိုစနပြတဲ့သူတဲ့အတိုင်းဒီရက်ခွဲကြည့်ပြင်းကိစ္စတွေဖြစ်နေတာလာတော့တောင်းနေပြောပါလဲ။တောင်းမှာဘုဆင်မှာဆိုလို့ရှိရင်အောက်ကမှာတော့ခပါတီကရက်ခွဲကြည့်ပြင်းပြည်ချင်းကိုတင်းတင်းခဲ့ပါရယ်။ရက်ခွဲကိုသူတို့ဘတ်ဂျက်ဘူရရမွေဖြတ်တော့မယ်ဘတ်ဂျက်ဖြတ်တော့မယ်ဆိုတော့အဓိကပြောတာမဟုတ်ပါဘူး။သူတင်းရေးကိစ္စကိုပြောတာပါ။သို့တော်လည်းပဲဒီသူပြည်ကိစ္စဒီပင်လေရင်ပြည်နယ်များနဲ့ဒီစံသာဖွဲ့ရဲ့တာဝန်သာဖြစ်တဲ့ဘဟုဆက်တဲ့အစိုးရကဝင်ဆွဲရတဲ့ကိစ္စတွေမဟုတ်ဘူးဘဟုဆက်အနာဘိုင်းဖွဲ့စည်းရဝင်ဆွဲရတဲ့ကိစ္စမဟုတ်ဘူးဆိုပြီးတော့ Republican တွေကပြန်ပါကြရတယ်ရှိပါတယ်ဆိုတော့ဒီဘဟုကလုံနေတဲ့အလို့တော်ကအစိုးရ Republican တွေကြီးဆိုတဲ့အလို့ဆန်နေပါမျိုးရဖို့ကတော့အားသိရှိဘူးလို့ဆိုရင်မှားမှန်မဟုတ်ပါဘူးခင်ဗျာသို့တော်လည်းပဲဒေသန္တရအတိုင်းတန်နဲ့ကတော့အတော့ကိုပြင်းပြင်းထန်ထန်လုပ်နေကြတွေ့ရပါတယ်မင်းရပိုလစ်လိုမျိုးတွေမှာဆိုလို့ရှိရင်ရဲတပ်ဖွဲ့ကိုလုံးဝပိတ်ဆိုင်နေချက်သိမ်းဆိုင်နေပြီးတော့သူတို့ဟာဒီအများကြီးလူလုံးကြုံရဲ့ public safety ကိုဘယ်လိုပုံစံနဲ့တောင်းဆောက်မလဲရဲတပ်ဖွဲ့မထားဘဲနဲ့ဆိုတော့ဒီလန်တေးဆောက်ဖွေမယ်ဆိုပြီးတော့အဲ့ဒီမျိုးတော်ကောင်စီကစုပြထားပြီးဖြစ်ပါတယ်လိုက်ပြီးတော့ပဲတချို့မျိုးတွေမှာဆိုရင်လည်းပဲဒါရဲ့လို့ပြတဲ့ budget ကိုဖြတ်တော့မယ်ဘယ်လိုထိန်းချုပ်မယ်ဆိုတာအစည်းအဝေးရဲ့အုတ်ချေမှာပို့ပြီးတော့လုပ်နေရပါတယ်။ဒါကြောင့်အုတ်ချေကလုပ်တဲ့လုပ်ငန်းဟာတော့လောလောဆယ်မှာပို့ပြီးထိရောက်နိုင်မဲ့အခြေအနေနဲ့နှိစက်တယ်လို့ပြောမှာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ရှင်။အဲ့တော့ဒီအမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးတော့တင်းတင်းမာမာသူ့ရဲ့သဘောထားမျိုးရှိနေတာဆိုတော့သူ့အနေနဲ့ရောဒီလိုရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးကိုထောက်ခံမဲ့အလားအလာရှိလားဆရာကျော်
။သမ္မတဒေါ်နယ်ထရန့်ကတော့လုံးဝလက်ခံလိမ့်မယ်မဟုတ်ပါဘူး။ဒေါ်နယ်ထရန့်ကပြောထားပါတယ်သူ့ရဲ့ရက်တပ်ဖွဲ့ကိုပင်းနေတဲ့ budget ကိုလည်းမချက်တောင်းနိုင်ဘူးရက်တပ်ဖွဲ့ကိုလည်းမချက်သိမ်းနိုင်ဘူးလို့သူကပြောပါတယ်သူနည်းသူတော့ပဲဒီနိုင်ငံတော်ရှင်းနေချုပ်ဝီလင်ဘာကလည်းပဲရက်တပ်ဖွဲ့ကိုထပ်ပန်းကြီးဖြတ်တောက်လိုက်တဲ့ဆိုရင်ရက်တပ်ဖွဲ့ရဲ့အင်အားနည်းသွားမယ်ဆိုတော့ရက်တပ်ဖွဲ့အင်အားပိုကောင်းမှုတော်လို့အဲ့လိုသာလုပ်လိုက်မယ်ရက်တပ်ဖွဲ့ကိုထုတ်ပြီးလိုက်မယ်ချုပ်လိုက်မယ်ဆိုလို့ရှိရင်လူသတ်မှုတွေအများကြီးဖြစ်လာနိုင်မယ်မင်းကြီးသတ်မှုတွေပို့ပြီးတော့ပေါ်ထလာလိမ့်မယ်လို့သူကပြောထားပါတယ်။ဆိုတော့ဂျိုးဘိုင်ဒန်ကလည်းပဲဒီမိုကရက်စ်အနာလောင်းအခြေအူရီချက်ချင်းခံထားတဲ့ဂျိုးဘိုင်ဒန်ကလည်းပဲရက်တပ်ဖက်ဖြတ်သိမ်းတဲ့ဘတ်ဂျက်ကိုဖြတ်တော့တဲ့လောက်သူမပြောပါဘူး။အဲ့ဒါဟာမလို့အဲ့ဒါဟာမလို့အဖူးလို့သူကယူဆကြမပြောပါနဲ့။သူလူကျင်တာက urgent need for reforms policy သူတင်ကြောင်းလေးကိုအပြင်းထန်လုပ်ရမယ်ချက်ချင်းလုပ်ရမယ်ဆိုတာပဲသူကပြောပါတယ်။
ဟုတ်ကဲ့ဒီနေ့ကတော့ကွယ်လွန်သူ George Floyd ရဲ့ဒီဇာပနာအခမ်းအနားကျင်းပဖို့လေစီစဉ်ထားတယ်ဆရာကျော်ဆိုတော့ဒီချိန်ထဲမှာပဲဆန္ဒပြပွဲတွေကလည်းဆက်ရှိနေဦးမှာဆိုတော့ဒီနေ့ရောထူးထူးခြားခြားဘာတွေတွေ့ရမယ်လို့ခံမှန်းမိပါလဲရှင
်ဆန္ဒပြပွဲတွေတော့အများကြီးရှိပါလိမ့်မယ်သို့တော်လည်းပဲစူးစူးပူပူစူးပူမှုဒါရုံးရင်းစံခတ်မှုတွေတော့ဖြစ်လာမယ်လို့မထင်ပါဘူးဒီတိုင်းကနေဒီလူဖွဲ့စည်းတွေမှာဒီအစုပါခန္ဓာဇာတ်နာခန္ဓာလုကဆိုရင်ကွယ်လွန်သူကိုသူတို့လေးစားတန်ဖိုးထားတဲ့ခန္ဓာအခြေအနေသတ်မှတ်ကြပါတယ်။အဲဒီကြောင့်သူတို့ငင်းကြန်းစွာသူရဲ့ဘဝခီးကိုငင်းကြန်းစွာပို့ဆောင်ကြရတဲ့ပေါ့လေသူရဲ့ဘဝနောက်ဆုံးပြီးကိုငင်းကြန်းစွာပို့ဆောင်ကြရတဲ့သဘောပူပြီးဆောင်ပါတယ်။ဘာသာရေးသဘောလည်းပဲပူပြီးဆောင်ပါတယ်။ဒီကအစုကအခန္ဓာဇာတ်နာအခန္ဓာတွေကတော့တရားဒီခံမှာတော့ဆန္ဒပြဝဲတွေလူသူကထောက်ခံပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပြင်ကိုပူပြီးထောက်ကောင်ထွက်လာနိုင်ပါတယ်။သို့တော်လည်းပဲရဲနဲ့ထိတိုက်တွေ့တာတွေ ပြင်းထန်စူးစူးဖြစ်တာတော့တွေ့ရလိမ့်မယ်လို့ထင်ပါဦးခင်ဗျာ
။ဒါကတော့အမေရိကန်ပြည်အောင်စုတဝန်းကဆန္ဒပြပွဲတွေအလားအလာတွေနဲ့ပတ်သက်လို့ VOA မြန်မာပိုင်းရဲ့ Editor ဦးကျော်စံသာကိုကျွန်မစုမုံကဆက်သွယ်နေမြန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။
ရခိုင်ပြည်နယ်နဲ့ထိစပ်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရိုဟင်ဂျာဒုက္ခသည်စခန်းတွေရှိတဲ့နေရာမှာ COVID-19 ရောဂါကူးစက်ပြန့်နှံ့မှုပိုများလာနေတာကြောင့်ရခိုင်မှာတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်လာသူတွေကိုအဓိကထားစောင့်ကြည့်စစ်ဆေးနေတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအိမ်တနာထုံးပါ COVID-19 ရောဂါကူးစက်ပြန့်နှံ့မှုကြောင့်ရိုဟင်ဂျာဒုက္ခသည်စခန်းတွေရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ပဇားခရိုင်တစ်ခုလုံးကိုအသွာအလာတွေကန့်သတ်ထားတဲ့ကြားကပဲဒုက္ခသည်တွေကစိုးရိမ်ပြီးစခန်းကထွက်ပြေးတာတွေရှိနေပါတယ်။လက်ရှိငခုရနဲ့တောင်ပြိုမြို့နယ်တို့မှာဘင်္ဂလားဒေ့ရှ်ကပြန်လာသူတွေကိုပြန်လည်လက်ခံတဲ့စခန်းတွေဖွင့်ထားပြီးနေဆက်ဂိတ်တွေကိုနေချားဆောင်ရက်တက်ဖွဲ့တွေလူဝင်မှုကြီးကြပ်ရေးဦးစီးဌာနကတာဝန်ရှိသူတွေနဲ့ကျန်းမာရေးဝန်ထမ်းတို့ပူးပေါင်းပြီးစီစစ်ဆောင်ရွက်နေတယ်လို့ရခိုင်ပြည်နယ်ကျန်းမာရေးဦးစီးဌာနကဒေါက်တာစိုးဝင်းပိုင်ကပြောပါတယ်။
ဝင်ပေါက်ဂိတ်တွေဘာတွေမှာကျွန်တော်တို့ကရောဂါဆောင်တဲ့စီကျူးမှုလုပ်ငန်းတွေလုပ်တယ်လို့ဆိုတဲ့အချိန်မှာကျွန်တော်တို့ကဘင်္ဂလားဒေ့ရှ်ကထွက်သွားတယ်ဆိုတဲ့လူတွေကိုပြန်လည်လက်ခံရေးစခန်းဆိုပြီးတော့ကျွန်တော်တို့နေရာနှစ်နေရာရှိတယ်ငခုရရဲ့တောင်ပြေရနော်အဲ့ဒီနှစ်ခုမှာကျွန်တော်တို့ကဂိတ်နှစ်ခုဖွင့်ပြီးတော့ပြန်လည်တွေ့ဆုံစခန်းတွေလုပ်ထားတယ်အဲ့ဒီမှာ 24/7 ရဲဝန်ထမ်းတွေအထွေထွေအုပ်ချုပ်မှုဝန်ထမ်းတွေနော်ဟိုလောကဝန်ထမ်းတွေနဲ့အတူကျွန်တော်တို့ကျန်းမာရေးဝန်ထမ်းတွေဒီ 24/7 တာဝန်ထမ်းဆောင်နေတယ်အဲ့ဒီပြေဝင်ဝင်ပေါက်နှစ်ပေါက်ကဝင်လာတဲ့လူတွေကိုအဲ့ဒီဝင်ပေါက်တွေမှာဆစ်ဆေးပြီးရင်ကျွန်တော်တို့ကစားဖို့ကောင်စကန်မှာ quarantine အနေနဲ့ထားတယ်စားဖို့ကောင်စကန်ဒီခုနပြောတဲ့ social distancing နေပိုင်းနဲ့ကျွန်တော်တို့စီစဉ်ပြီးထားမှဆိုလူတရာလောက်ကို quarantine ထားနိုင်တယ်အခုအချိန်မှာကျွန်တော်တို့60ကျော်ကျွန်တော်တို့ quarantine ထားထားတယ်ဒါကကျွန်တော်တို့ဝင်လာတဲ့တရားဝင်ဝင်ပေါက်ကလူတွေတရားမဝင်ဝင်ပေါက်ကဝင်လာတယ်နေသက်ဖြတ်ကျော်နေတဲ့ဆန်စီဦးတောက်လျှောက်ကဝင်တဲ့လူတွေကိုတော့ကျွန်တော်လည်းလောလောဆယ်အနေထားရမသိနိုင်သေးဘူးကြည့်လား
။နေဆက်ချန်စီယိုတခြားကနေတရားမဝင်ဖြတ်ကျော်ဝင်ရောက်လာကြတဲ့သူတွေကိုအလွယ်တကူမသိရှိနိုင်တာကြောင့်ခရိုင်အဆင့်ကိုဗစ်ရောဂါကာကွယ်ထိန်းချုပ်ကုသရေးကော်မတီအနေနဲ့နေချားဆောင်ရဲတပ်ဖွဲ့နဲ့ညှိနှိုင်းပြီးလုံခြုံရေးကိုပုံမိုတင်းကျပ်ဆောင်ရွက်နေတယ်လို့မောင်နှောခရိုင်အုပ်ချုပ်ရေးမှူးဦးစိုးအောင်ကပြောပါရယ်
။တရားဝင်ဝင်နာမဟုတ်တဲ့အတွက်ကျွန်တော်ကစစ်လို့လည်းမရဘူး။အခုကခိုးပြီးတော့ဝင်လာတာ။နော်ကျွန်တော်တို့တရားဝင်လက်ခံရေးစခန်းတွေကပိတ်ထားတယ်။ကျွန်တော်တို့ကိုဗစ်စစ်တဲ့ကပိတ်ထားတယ်။အဲဒါပို့ပြီးဝင်လာတယ်။ဝင်လာတဲ့အတွက်နေချားဆောင်ရဲတပ်ဖွဲ့လုံခြုံရေးပို့ပြီးတော့မှစစ်ပေးဖို့ကျွန်တော်တို့ရွာတွေကိုလည်းတကယ်လို့နေချားဆောင်တွေကနေပြီးတော့စစ်လို့မရတဲ့နေရာတွေလည်းအများကြီးပဲရှိတယ်။လုံခြုံရေးမရှိတဲ့နေရာတွေလုံခြုံရေးတွေမပိတ်အောင်ခိုးဝင်လာကြလို့ရွာတွေကိုရောက်ရင်လည်းရွာတွေကနေပြီးတော့အဆောရေးမှုတွေနောက်အဆောမှုတွေတစ်ဆင့်မှဒီပါပြည်သူလူထုတွေကိုဒီကိုဗစ်နဲ့ပတ်သက်ပြီးကျွန်တော်တို့ကျန်းမာရေးအသိပညာပေးတဲ့ဟာတွေကလုပ်ပြီးသားကျွန်တော်တို့နိုင်ငံတော်ကနေစပြီးကိုဗစ်နဲ့စလုပ်တယ်ကျွန်တော်တို့ခရိုင်မှာလည်းလုပ်ပြီးသားရောက်လာရင်တရင်ပို့ဖို့ဆိုတော့အခုရောက်လာတာနဲ့ရွာတွေကိုအဝင်မခံကြဘူးရောက်ပြီးတရင်ပို့တဲ့အတွက်ဒါကျွန်တော်တို့ကအခုခိုးဝင်လာတယ်ဆိုတာသိရပါဗျာ
နေဆက်ချန်စီယိုကိုတရားမဝင်ဖြတ်ကျော်ပြီးဝင်လာတဲ့သူတွေရှိရင်သက်ဆိုင်ရာကိုသတင်းပေးကြဖို့ကျမရေးနဲ့ပတ်သက်ပြီးအသိရှိဖို့အတွက်ပညာပေးတာတွေလုပ်နေတယ်လို့ခရိုင်အုပ်ချုပ်ရေးမှူးကဆိုပါတယ်ရခိုင်ပြည်နယ်မှာနိုင်ငံရဲချားကပြန်လာသူတွေကိုအသွာအလာကန့်သတ်ထားပြီးရောဂါပိုးရှိမရှိစစ်ဆေးနိုင်ဖို့တိုးပတ်နမူနာကိုပေးပို့စစ်ဆေးရမှာပိုးရှိမရှိသိရဖို့အတွက်အချိန်3ရက်လောက်ယူရတယ်လို့ဆိုပါတယ်ကျမရေးဝန်ကြီးဌာနကထုတ်ပြန်တဲ့ဇွန်လ10ရက်နေ့အထိထုတ်ပြန်ချက်တွေအရရခိုင်ပြည်နယ်မှာကိုဗစ်ရောဂါပိုးတွေ့ရှိရသူအရေအတွက်က4ဦးရှိနေပြီး2ဦးဟာဘင်္ဂလားဒေ့ရှ်နိုင်ငံကနေဝင်ရောက်လာသူတွေဖြစ်ပါတယ်။အခုလက်ရှိမောင်နှောခရိုင်ပြည်သူစီရုံမှာကုသမှုခံယူနေပါတယ်။မြန်မာနိုင်ငံမှာတော့ဇွန်လ10ရက်နေ့တရက်ထဲမှာကိုဗစ် -19 တက်ခွဲစစ်ဆေးမှုအရေအတွက်စုစုပေါင်း1500ကျော်ကိုစစ်ဆေးခဲ့ပါတယ်။လက်ရှိအားဖြင့်တနိုင်ငံလုံးမှာ COVID-19 ရောဂါပိုးတက်ခွဲနမူနာစမ်းသပ်မှုအရရောဂါပိုးတွေ့ရှိရသူစုစုပေါင်းက244ဦးရှိနေပြီးသေဆုံးသူ6ဦးနဲ့ကုသမှုခံယူပြီးရောဂါပိုးကင်းစင်လာသူက159ဦးရှိပါတယ်။ကျွန်မအိမ်တနာထုံးမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
။ COVID-19 ကပ်ဘေးကာလဒုက္ခရောက်နေတဲ့မြန်မာလူသမားတရားဝင်ကျင်လက်ခံထားတဲ့ ACGA ကိုပိတ်သိမ်းကြောင်းထိုင်းရနာပိုင်းတွေကစာကတ်ပြီးမှညရီချင်းပြန်ဖြုတ်သွားခဲ့ပါတယ်။ဒီသတင်းကိုကျမအေးအေးမှတင်ဆက်ပေးပါမယ်။ထိုင်းနိုင်ငံစမောစခွန်ခရိုင်မဟာချိုင်ဒေသအတွင်းမှာဖွင့်လာတဲ့အဲ့ဒီ GA ကနေမြန်မာပြည်ပြန်သွားသူတဦးမှာ COVID-19 ရောဂါပိုးတွေ့ခဲ့တယ်ဆိုတဲ့သတင်းဖြစ်တာကြောင့်ထိုင်းရနာပိုင်းတွေကစိုးရိမ်ပြီးဒီ GA ကိုပိတ်ဖို့ကြိုးပမ်းနေတာဖြစ်ပါတယ်။ဒီအတွက်ဂျွန်လ၈ရက်နေ့ကတော့ထိုင်းနိုင်ငံစမောစခွန်မြို့ပါနိုင်ဝီရာဆက်ဝီချစ်ဆန်စီနဲ့မြန်မာတိုင်ယုံကတာဝန်ရှိသူတွေဟာ၄နာရီကြာဆွေးနွေးခဲ့ကြတယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြပါရယ်အဆိုရမဟုတ်တဲ့မြန်မာအဖွဲ့အစည်းတစ်ခုဖြစ်တဲ့ AAC မှာ COVID-19 ကာလလူတွေကိုစုဝေးပြီးလက်ခံထားမှုကစိုးရိမ်စရာဖြစ်တာမို့လူတွေကိုပြောင်းရွှေ့ပြီးနေရပ်ပြန်ပို့ပေးခဲ့ရကြောင်းစမုတ်စခွန်မြို့ပိုင်နိုင်ဝီရာဆက်ဝီချစ်ဆန်စီကတော့အခုလိုပြောသွားပါရယ် ก็ไม่ห่วงพวกเด็กที่ว่าพวกเพื่อนตรงเลยฮะห่วงที่ว่ามีจังหวัดเยอะเกินไปก็ควรทำห้องโควิดไงจีน่าใช่ปะและที่กาลามาเอซีมาชีนี่แหละยามาลูกตมาโคเซจโกพี่เจ้ามายายคนลงเงินไปทำบีอาลงหัวสังเกตด้วยยามาในเงินอุปยันโบไม่สูบีเจ้าสุดตัวไปเลยแต่ช่วงเลยจอนาโกยันนี่มาปยันโบนี่ไปเชื่อไปเลยโควิด-19ย้อนกลับไปจะค่อยชิดอะไรยามาในเงินแต่ว่าดูจะอู้ฮา เอซีโลตมาพูดมาในไทยดูมาเข้าไปไหมลายเอาเล็บปากแค่ผู้ดูพิเศษสุราปีอาจารย์มีใบงาหลบเจ้าบ้านเอซีโลตมาพูดกับเล็กแค่ไหนเนี่ยมาในงานตัวนี้ฮะใช้ในงานด้วยใครยังสังอาคุก้าทุกข์ยาวในตัวเรียบเชียบีเกี่ยห์เนี่ยนัทไทยสาวมาสุดป่าวในไทยนี่จะรับเชื่อมโมกูไม่ยอมกับพวกกูเสียมุ่งเที่ยวเยี่ยมมาส่วนใหญ่สิ่งใดด้วยคุณลุงอยู่เอซียงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงง က်ချောင်းသူတို့ကဟာမှာနေသွားတဲ့သူမဟုတ်ကြောင်း AC လို့သမားအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကိုရဲမင်းကတော့ညင်းဆိုပါတယ်အဲ
့ဒီဒီဆိုင်ရပြန်သွားတဲ့ပြန်သွားပြီးတော့ဒီကိုဗစ်ဖြစ်တဲ့လူနာနံပါတ်223လားမသိဘူးဆိုင်ရနေပြီးတော့ပြန်လာဟုတ်ကလုံးလေးရပဲပကိုးကအလုပ်သမားပေါ့ဒါပေမဲ့အဲ့လိုသမားကဘာမှမတိုင်တာပြင်ပုတ်ကလေးကကားလေးပြန်ပြီးတော့ AC နဲ့လည်းတော့ပတ်လို့
ဒီသတင်းနှစ်ပတ်အတွင်းထိုင်းနိုင်ငံမှာကိုဗစ် -19 ရောဂါပိုးတွေ့ရှိမှုဓာတ်ပဆန်းတမ်းမှုအဖြစ်ပြပကလာသူတွေသာဖြစ်ပြီးပြည်တွင်းကူးစက်တဲ့လက္ခဏာမတွေ့ရပါဘူး။ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
။ကိုဗစ် -19 ကာယရောဂါဖြစ်ပွားနေတဲ့ကာလလူသွားလာနေပါချိန်မှာကမ္ဘာရှေးဟောင်းအမွေနှစ်ဒေသဖြစ်တဲ့ပုဂံရှေးဟောင်းဇုံအတွင်းကဖျားတွေကိုမတမာလူတွေကဖောက်ထွင်းနေတယ်ဆိုတဲ့သတင်းကိုတင်ပြပါမယ်။ကျွန်တော်မိုးစော်ပါ။ပကံရှိအောင်ဆုံးအတွင်းကဖျားတွေပေါက်ထွင်းထားတာကိုပကံကြောင့်အယ်လန်းညွများအတင်းကဝင်တွေစေနာဝင်တန်းကင်းလက်ကြည့်ရှုစဉ်တွေးခဲ့တာဖြစ်ပါတယ်လောလောဆယ်မှာပေါက်ထွင်းခံထားရတဲ့ဖျားကြစ်စုလောက်ရှိနေကြောင်းပကံကြောင့်အယ်လန်းညွများအတင်းကပြန်ကြားရေးတာဝန်ခံဦးထက်ထွန်းအောင်ကအခုလိုပြောပါတယ
်ဟောကျွန်တော်တို့အခုလက်ရှိတွေ့ထားတာပေါ့နော်ရှစ်စုဖြစ်သွားပြီမနေ့က5စုဒီနေ့3ဒီနေ့ဘယ်အချိန်ကဘယ်နှစ်စုပေါက်ထားရတော့မသိဘူးပကံကြီးကကျေပြဲနေကျွန်တော်တို့ကတက်နေတော့တက်ပြီနေတာပေါ့နော်ကိုခက်ခါလာတော့သူတို့ကရေရွက်ချက်ချင်းနဲ့ခရီးအစ်စ်တွေပေါ့နော်1990နောက်ပိုင်းမှာပြန်လေပြုတ်ပြင်ထားတဲ့ခရီးတွေအဲဒီတော့ကျွန်တော်တို့ဘာလိုက်ကြလဲဆိုတော့ခရီးပြုတ်နေခရီးလူရှင်တွေကသာပနာထည့်တယ်လူရှင်တို့အမေကတည်းကအဲ့လိုမျိုးလုပ်ကြတာပေါ့နော်အဲ့လိုခရီးအစ်စ်တွေဒီသာပနာရှိနေလို့သူတို့ကခံမှန်းပြီးတော့ရှိခိုးတယ်ကြီးကအဲရေရွက်ချက်နဲ့အဲ့လိုခရီးတွေပေါ့တော့ပေါ့နော
်ဒီလရှိရဲ့နေ့ကပေါက်ထွင်းခံရကြောင်းတွေ့ရှိတဲ့ခရီး5စုဟာရဟန်းကြီးဖျားမြောက်ဖက်ဖျားအစုကဖြစ်ပြီးကိုရဲ့နေ့မှာအမှန်တွေ့ရှိတဲ့ဖျား3စုကတော့စူလာမဏိနဲ့ဓမေယံကြီးဖျား2စုအကြားကဖြစ်ကြောင်းနဲ့ထပ်မံတွေ့ရှိတာတွေလည်းရှိနေကြောင်းပြောပါတယ်။ဖျားတွေပေါက်ထွင်းခံရတဲ့အကြောင်းကိုဒေသဆိုင်ရာအာဏာပိုင်အဖွဲ့အစည်းတွေကိုအကြောင်းကြားခဲ့ရမှာသက်ဆိုင်ရာတာဝန်ရှိသူတွေကစစ်ဆေးကြည့်ရှုရင်းဆောင်ရွက်နေကြောင်းပြောပါတယ်။လက်ရှိဆောင်ရွက်နေတဲ့အခြေအနေကိုရှေးဟောင်းသူတနာနဲ့မြို့သားပြတိုက်ဦးစီးဌာနပကံဌာနခွဲကညွှန်ကြားရင်းမူဒေါက်တာတန်းထိုက်က VOA ကိုအခုလိုပြောပါတယ
်ကျွန်တော်တို့ကမနေ့ကတွေ့ပြီးချင်းဖျားငါးစုဖောက်ခံရတဲ့သတင်းကြားချင်းကျွန်တော်တို့ကဒီဖျားရင်ရှင်ဌာနဆိုင်ရာဒီအကုန်လုံးနဲ့ဌာနဆောင်ကျွန်တော်တို့ပူးပေါင်းကွန်ရှင်တဲ့လုပ်ငန်းတွေလုပ်တယ်ဖျားရေတက်ဖွဲ့မှုတွေလည်းပါတယ်နေရေတက်ဖွဲ့မှုတွေပါတယ်သူတို့လည်းအားလုံးပြည်ပြည်ကျွန်တော်တို့အနေနဲ့လည်းတရားဝင်ဥပဒေကြောင်းရပေါ့နော်တရားရည်ရွယ်ဆောင်ရတဲ့ဘူးဆိုတော့အခုဖွင့်လုပ်ငန်းဆောင်ရထားပြီးဖြစ်ပါလေ
အခုလိုဖောက်ထွင်းခံရတာဟာပြည်တွင်းပြည်ပခီးသွွားတွေအလာနေတာကြောင့်ပကံကျောင်းဒေတာမှာစီးပွားရေးလုပ်ငန်းတွေကျဆင်းတာနဲ့ကိုဗစ်ရောဂါကြောင့်ညမထွက်ရအမိန့်ထုတ်ပြန်ထားတာကိုအခွင့်အရေးယူဆောင်ရွက်တာဖြစ်နိုင်ကြောင်းသုံးသပ်ပါတယ်ပကံကြောင်ဦးဒေတာရှေးဟောင်းညီချင်းမှုအမွေနှစ်တွေမပြည့်စည်စေရည်အတွက်လုံခြုံရေးအဖွဲ့ရှေးဟောင်းသုတေသနဌာနနဲ့ပကံကြောင်ဦးအယ်လန်းညွန်များအတင်းတို့ပူးပေါင်းပြီးတရက်ကို၄ချိန်လောက်တင်းလဲဆောင်ရွက်နေကြောင်းလဲဒေါက်တာတန်းထိုက်ကပြောပါတယ်ရှိဟောင်းအမွေနှစ်တွေမပြောက်ပြက်စေဖို့ဆိုရင်လုံခြုံရေးအလေးထားဆောင်ရွက်မှုအပြင်အသိပညာပေးမှုတွေကိုလည်းကြည်ကြဲပြန့်ပြန့်လုပ်ဖို့လိုအပ်နေကြောင်းလည်းအခုလိုဆက်ပြောပါတယ
်။လုံခြုံရေးကလည်းတစ်ပိုင်းပေါ့နော်။တစ်ခုကလည်းခုနလိုဟိုအပြတ်မောက်လုပ်တဲ့လူတွေရဲ့စိတ်ထဲမှာအမွေနှစ်တွေကိုဟိုထိန်းသိမ်းစောင့်ရှောက်တတ်တဲ့စိတ်ပေါ့ဒီလိုဟာမျိုးတိကလိုအပ်ပါတယ်။အမှန်တော့ဒီဒီသားကံလူအဖွဲ့ကြီးဒီလိုလုပ်တဲ့လူတွေအကုန်လုံးကစာဒီအမွေနှစ်ကိုချစ်တဲ့စိတ်ဖြစ်လာပေါ့။ငါကတော့ထိန်းသိမ်းစောင့်ရှောက်စိတ်
ချစ်လာမှာပဲဒီဝင်နေတာကျွန်တော်တို့ကြီးကြီးထင်းထင်းကောင်းကောင်းတောက်ချောက်နေပါပေါ့လေကျွန်တော်တို့ကသူတို့လည်းဒီလိုအသိပညာတွေနားလည်ပြီးတော့ဟိုထင်းထင်းတက်တက်စိတ်ဖြစ်လာအောင်လေကျွန်တော်ကဒီပေါင်းဆောင်ရွက်ပြီးတော့သူတို့ကိုကျွန်တော် awareness လုပ်ဖို့ဒီနဲ့ဆောင်ရွက်ဖို့ကြည့်ပါတယ်ဒါလေးကတစ်ပိုင်းပေါ့
ဒီကနေ့မနေ့ပိုင်းကလည်းပကံဒေတာကအကောင်းဆုံးနေရန်စီးပကြီတွေရှိတဲ့လောကထိပ်ပံဖျားအဝင်ကနေရောင်ကဝါရင်လိပ်တွေမီးလောင်မှုတစ်ခုဖြစ်ပွားခဲ့ပါတယ်ဒီမီးကိုတော့ရှုံမီးဖြစ်ယူဆပြီးဒါဟာဖြစ်စည်းလိုတဲ့စိတ်နဲ့လုတာလို့ဒေတာကံတွေကသုံးသပ်ကြပါတယ်ပကံညောင်ဦးဒေတာဟာရှေးဟောင်းဖျားအစုပေါင်း 3,000 ကျော်လောက်တည်ရှိနေတာဖြစ်ပြီး2019ခုနှစ်ဇူလိုင်လကကမ္ဘာကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ UNESCO ကကမ္ဘာယဉ်ကျေးမှုအမွေနဲ့စင်World Heritage List အဖြစ်အတိမတ်ပြုသတ်မှတ်ခဲ့တာဖြစ်ပါတယ်ကျွန်တော်မိုးစော်ပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားစစ်ရေးသိမ်းမှမှုတွင်အခုနှစ်6လသွင်းမှာချင်းမြစ်နယ်ပလက်ဝါမြို့နယ်မှာတိုက်ပွဲနဲ့ဆက်ဆက်လို့အရသာ40သေဆုံးခဲ့တယ်လို့ချင်းစစ်ရှောင်းကူညီရေးကော်မတီကနေထုတ်ပြန်ခဲ့တဲ့ကြောင်းတင်ဆက်ပေးမှာပါကျွန်တော်နိုင်ကွန်းအိမ်ပါပလက်ဝါမြို့နယ်မှာ2022ဆန်ပိုင်းကနေစွန်လအထိစီရီပတိပတ်ဖြစ်စဉ်တွင်အရသာ40တေဆုံးခဲ့တယ်လို့ချင်းစစ်ရှောင်းကူညီရေးကော်မတီတွင်းရင်မှုဦးကျော်အောင်ကပြောပါတယ
်ခုဒီ2020ဇန်နဝါရီကနေအပြန်အသစ်ဒီလက်ရှိပလက်ဝါမြို့နယ်မှာတေဆုံးမှုကတော့40လောက်ရှိတယ်ဆိုတော့အဲ့ဒီ၄၀ထက်မှာတောင်းကြည့်ပြီးတော့ပြည်တဲ့ဒီပုံကူတွေတော့အများဆုံးရှိတယ်စစ်ဆုံးကတော့ဝယ်ပေါ်စီမှမရှိဘူးအဲ့လိုမျိုးအသက်ခံရတဲ့စက်ပြီးမှပဲခလောင်းကိုပြန်ပြရတယ်ဆိုတော့စစ်ဆုံးကဒီပြည်မှန်တော့တေဆုံးတာတွေအဲ့လိုမျိုးလေ
ဒီတေဆုံးမှုမှာပြီးခဲ့တဲ့မလကစပြီးတော့မြမတမတော်ကလေချောင်းကနေပြစ်ခတ်ခဲ့လို့မိစ္ဆာဝဝမ်းမနန်းချောင်းဝကျေးရွာကရွာသား29ဦးပလဝမြို့ပေါ်နဲ့ဖွီဘုံရွာက10ဦးလက်နက်ကြီးထိမှန်တေဆုံးခဲ့ပြီးတော့အမည်မသိအဖွဲ့ကပြစ်ခတ်လို့3ဦးတေဆုံးခဲ့ကြောင်းစီးရင်ထုတ်ပြန်ထားပါတယ်ပလဝမြို့နယ်မှာနှစ်ဖက်ပဋိပက္ခတွင်အရသာတွေပေါ်ပြင်းမာသာတိုက်ခိုက်မှုတွေရှိနေတာကြောင့်ဒေသခံတွေစိုးရိမ်မှုတွေရှိနေတယ်လို့ပလဝမြို့မဲဆန္ဒနယ်ကမြို့သားလှုပ်တော်ကိုယ်စားလှယ်ဆလမျိုးထိုက်ကပြောပါတယ
်လက်ရှိအချိန်ထိတော့ဒီဆုံးလူနေရာရတဲ့လူကျွန်တော်တို့တွေကတိကျပြောဖို့ရရင်တယ်တော့မယ်ဆိုလင်းပြန်တိုင်းနေကြရရှင်တော့တိကျရော်တွေကလေးတင်ကြီးကတော့ဒီနားမှာကျွန်တော်ပုံကြမလဲပေါ့တနေ့တိုင်းကြရရှင်ဒီနားမှာကြည့်သမိမလဲပေါ့ဒါတွေကဆွေးနွေးတဲ့အနေထားရှိတာပေါ့နော
်ချင်းမြင့်နဲ့ပလဝမြို့နယ်ဘက်ကတိုက်ပွဲဖြစ်စဉ်တွေမှာလက်နက်ကြီးထိမှန်မှုကြောင့်အရသားတွေဒိဆုံးမှုတန်ရာရရှိမှုနေမီလောင်မှုတွေရှိခဲ့ပေမဲ့မြန်မာစစ်တပ်ဘက်ကရောအေအေဘက်ကပါသူတို့ဘက်လက်ချက်မဟုတ်ကြောင်းညှင်းဆုံနေကြပါတယ်ဒီလိုစီးရေးဖြစ်စဉ်တွင်တန်ရရရှိသူများများရှိခဲ့တယ်လို့လူရေ9000ကျော်ဟာလဲစစ်ပေးသိမ်းရှောင်နေရပါတယ်။လက်ရှိပလဝမြို့တွင်စစ်ရှောင်တဲ့မြို့ခံတွေဟာဆန္ဒရိုက်ခါခက်ခဲရှိနေတယ်လို့ဦးကျော်အောင်ကဆက်ပြောပါတယ
်။ဒီကမှာရောပလဝမြို့ပေါ်မှာရောပြီးတော့သမီးမှာရောလူရေပေါင်းကတော့9,150မြို့ကျွန်တော်တို့ငါးလားပိုင်းကရရှိတဲ့ဒီအချက်အလက်ပေါ့ကျင်းမှာခေါ်လုံးတဲ့ဒီ IDP တွေကြတော့မတူတူရတဲ့စနီးကိုကြားလို့ရတယ်၊ကိုယ်ယူလို့ရတယ်။အခုပို့ပြီးမှအခက်အခဲရောက်လာတဲ့ဒီသမဝမှာရှိတဲ့ IDP တွေတဲ့ဒီကတော့အင်တာမအခက်အခဲရှိတယ်။စနီးနဲ့ပလက်ဝါကလုံးဝကိုကြားလို့မရဘူး။စနီးမှာအခုခြံတွေအများရှိတယ်။ဒါပေမဲ့ဒီပလက်ဝါကိုပို့လို့မရဘူး။လမ်းကြောင်းကဟိုလုံးဝဟိုအခြေအနေမကောင်းဘူးလို့ပြောတာ။ကနဝမျိုးပေါ်မှာရှိတဲ့ IDP ကမကဒုထုတွေတော်တော်များများကတော့တောင်းဝေးနေရတယ်ဆိုတော့အခက်အခဲရှိတယ
်ပလဝမျိုးနယ်ရဲ့အစည်းအဝေးအားရရခိုင်ပြည်နယ်နဲ့ဆက်ဆက်ရာကလတန်မြစ်ကြောင်းလမ်းဟာလည်းစီရေးသိမ်းမဆဲအခြေအနေကြောင့်ပိတ်ပင်ထားရပါတယ်လက်ရှိရခိုင်နဲ့ချင်းပြည်နယ်ထဲမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲတွေတွင်အရသားတွေပေါ်ပြင်းထန်တိုက်ခိုက်မှုတွေပုံများလာတယ်လို့ဒေသခံတွေကဆိုပါတယ်ရခိုင်ပြည်နယ်ထဲမှာလည်း2018နှစ်ကုန်ပိုင်းကနေ2020ဆွန်လအထိတိုက်ပွဲဖြစ်စဉ်တွင်လူသေဆုံးမှု250ကျော်တန်ရာရရှိသူ950ကျော်နဲ့အဖမ်းဆီးခံရသူ900ကျော်ရှိနေပြီးစစ်ရှောင်ဥယျာဉ်2000ခန့်ရှိနေတယ်လို့ရခိုင်လူမှုအဖွဲ့အစည်းတွေကနေစည်ရင်းပြုစုထားပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်
တပ်မတော်နဲ့ကချင်လက်နက်ကိုင် KIA တို့ရဲ့တချို့ပြန်စစ်ပွဲတွေပြန်ဖြစ်ခဲ့တာဒီကနေ့9နှစ်ပြည့်ခဲ့ပါပြီ။ပြည်တွင်းစစ်ရဲ့နောက်ဆက်တွဲအိမ်မပြန်နိုင်သေးတဲ့ဒုက္ခသည်တွေအတွက်ကချင်ပြည်သူလူထုရဲ့သဘောထားတွေကို VOA ကမေးမြန်းထားပါတယ်။ကျွန်မစုစုပါ။သူတို့ဘယ်တော့မှမမေ့ဘူးဆိုတဲ့ကချင်စာရေးထိုးထားတဲ့ကြောက်တိုင်ကိုကချင်စစ်ဘေး9နှစ်ပြည့်အထိမ်းအမှတ်အနေနဲ့ကျော်မဆက်စစ်ဆောင်စခန်းမှာစိုက်ထိုးခဲ့ပါတယ်။ပြည်ရင်းစစ်ရဲ့အကျိုးဆက်ကိုလောင်သားတွေသိရှိစေဖို့အတွက်ကြောက်တိုင်ဆိုင်ထူတဲ့ရည်ရွယ်ချက်ကိုကချင်လူငယ်များအဖွဲ့ကွန်ရဲ့တွင်ရေးမှုဆွဆိုင်ထွေကအခုလိုပြောပါတယ
်။နောင်လာနောက်ရယ်အများကြီးဒီနေရာမှာပြည်ရင်းစစ်တောင်းပေါ့နော်ဘလို့ရှိခဲ့တဲ့ဆက်ရှင်မျိုးမမေ့ဖို့အတွက်ပေါ့နော်။ဒါလောက်တာပေါ့နော်အဲ့ဒီရည်ချက်အတွက် နိုင်ငံရေးစစ်မီးတွေကြောင့်မလို့ပြည်သူတွေအနေနဲ့ဒီချစ်ပေပတ်လေရောက်မှာပဲရှိတဲ့အခန်းကျင်းတွေထဲမှာပေါ့နော်နှစ်ပေါင်း9နှစ်ကြာပြီတိုင်အောင်ဒါလူမှုရေးပြဿနာအတီးတီးကလေးတွေကလည်းဒါလူပြူဖို့အပြူဒါအင်ထောင်ပြူရမယ်အနေအထားအရွယ်တစ်ခုလောက်ချီပေါ့နော်အခက်တွေကြုံခဲ့ရမယ်ဆိုတော့လက်နက်ကန်တမိပခရဲ့အကျိုးဆက်တွေကိုအငြင်းသိနေဖို့ဒါလုပ်တဲ့နယ်လို့ကျွန်တော်မြင်တယ်
အခုလိုကြောက်တိုင်ဆိုင်ထူရာဟာစစ်ရှောင်စခန်းနေပြည်သူတွေရဲ့ဘုတ်ဒီနဲ့ကချင်လူမှုလှုပ်ရှားရေးအဖွဲ့တွေပူးပေါင်းလှုပ်ဆောင်တာလို့ဆိုပါတယ်။အုံမြင့်ချပြီးသားဖြစ်တဲ့စစ်ရှောင်စခန်းတစ်ခုမှာတော့ဘာသာရေးအသင်းအဖွဲ့ဘက်ကခွင့်မပြုလို့ဂျုံမဆက်စခန်းတစ်ခုထဲမှာသာလှုပ်ဆောင်နေတာပါ။ကိုနှစ်ပြည်ကနေပြည်ရေးစစ်တပ်တန်းထမ်းဖို့စီကူအတွက်တာဝန်ရှိသူတွေနဲ့အတူပြည်သူတွေပါအားလုံးပူးပေါင်းပြီးအပြည့်ရှာသွားဖို့ကချင်ပြည်နယ်ပြည်သူပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တွဲဖူမှ VOA ကိုပြောပါတယ်
။ဒီစစ်ပွဲတွေပြီးစီးဖို့အတွက်လည်းရင်ကလည်းကျွန်တော်တို့လွတ်တော်မှာလည်းတင်ခဲ့တယ်။စစ်ပွဲတွေကျက်လေးချက်ဘူးခဲ့တယ်ပြီးတော့စပွဲပေါ်မှာလည်းဆွေးနွေးခဲ့ဘူးလေအဲ့တော့ဒါတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်သလားဆိုမဖြစ်ဘူးသို့တော့အခုချိန်ထိကျမတို့ပြည်သူတွေကအိမ်မပြန်ရသေးတဲ့ကိစ္စကိုတော့ကျမတို့ဒီ9နှစ်ပြည့်ကနေမှအနာဂတ်10နှစ်17နှစ်ဆိုတာမျိုးမဖြစ်သွားအောင်ကျမတို့အားလုံးကအပြေရှားပါတယ်အဲ့လိုဝိုင်းပြီးအပြေရှားတဲ့အခါမှာကျမတို့အစိုးရတက်တော့နော်စကြည့်လို့တော့စအပါဝင်ပြည်သူလူထုတရလုံးလဲပါဝင်ပြီးမှကျမတို့အပြေရှားတင်ပါတယ်
စစ်ရှောင်စခန်းနေပြည်သူတသိန်းကျော်နေအိမ်ပြန်မှုအတွက်မြေမြုံမိုင်းအန်ဒီရဲ့အပါအဝင်တိုက်ပွဲအတွင်းရိပခါတွေကြောင့်နေအိမ်နဲ့လင်ယာမြေပျောက်ဆုံးခဲ့ရတဲ့အခက်အခဲတွေကိုမဖြေရှင်းနိုင်သေး၍အခုလိုအခြေအနေဆက်ရှိနေဦးမယ်လို့ဆိုပါတယ်တိုက်ပွဲတွေနဲ့ပတ်သက်လို့ဗိုလ်ချုပ်ထွန်းထွန်းညီကို VOA ကဒီအပိုင်းအတွင်းမေးမြန်းထားတာမှာတက်မရော့ဘက်ကဩဂုတ်လအကုန်အထိစီးရဲလှရှားတာတွေကိုရပ်ထားပြီးညဉ့်ညံရေးဆွေးနွေးပွဲရှိလာရင်အကောင်းဆုံးလို့ဖြေဆိုခဲ့ပါတယ်တမရော်နဲ့တိုင်းရင်သားလက်နက်ကိုင်တွေကြားဖြစ်ပွားနေတဲ့ပြည်ရင်းစစ်အမြန်ဆုံးရပ်တန့်ပေးဖို့စစ်ဘေးဒုက္ခသည်တွေနေရက်ကိုအနည်းငယ်ကင်းကင်းပြန်နိုင်မှုအပါအဝင်ဆုံးရှုံးခဲ့ရတဲ့လေယာချမ်းမြေတွေပြန်ရရှိပြီးဘဝရည်တည်နိုင်မှုအတွက်ကိုအားလုံးကလှူလာနေကြပါတယ်။ကျမစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ။
ဒီရေအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်မနီဇိုလာပြည်နယ်မနီယာပိုလစ်မြို့ရဲတွေဖမ်းဆီးခံထားရတဲ့အချိန်တိတ်ဆုံးသွားခဲ့တဲ့လူမဲ့မျိုးသား George Floyd တွေအောက်မှုဘွယ်ဇာပလခန်းနာတွေနော်ကရိုလိုက်တာပြည်နေနဲ့တက်ဆက်စပီနယ်ဒီမှာကျင်းပပါလေဒေတာတွင်ဆန္ဒပြပွဲတွေကတော့သတင်းတစ်ပတ်နှီးပါကြာလာတဲ့အချိန်မှာအမေရိကန်ပြည်ထောင်စုမှအပြင်နိုင်ငံတကာမှာပါဆက်တိုက်ပြန့်နှံ့ခဲ့ပါလေဒီ UI သတင်းတော့ Game for a Walk ရဲ့သတင်းကိုတင်ပြပါမယ်ကျွန်တော်ဒိတ်ထိုင်ပါဒီချပ်မှုနဲ့ဒီကိစ္စတွေဖြစ်လာရင်နေနေမှုဖက်ဒရယ်စိုးရနဲ့ဒေသခံလုံခြုံရေးတပ်ဖွဲ့ဝင်တွေအပြင်ပြည်တွင်းကာကွယ်ရေးအရန်တက်ပြီးပံ့ပိုးထားတဲ့ကြားကပဲဝါရှင်တန်မြို့တော်မှာအကြီးမားဆုံးလူမျိုးရေးခွဲခြားမှုဆန့်ကျင်တဲ့ဆန္ဒပြပွဲကြီးပေါ်ပေါက်ခဲ့ပါတယ်။အမိမေလုံချွေးဌာနယာယီဝန်ကြီး Chas Wolf ကတော့ ABC ရုပ်သံကိုခုလိုပြောပါတယ
်။ And what we saw over the past week is really a city out of control.
ပြည်တွင်းသတင်းမှတ်တွေအတွင်းကျွန်တော်တို့မြင်နေတာကမြို့ထဲမှာထိမနိုင်သိမရအခြေအနေပါ။ဒါပေမဲ့ဒီရဲ့ပိုင်းတွေမှာအကြမ်းဖက်မှုတွေလျော့နေသွားတာကိုတွေ့ရလို့ကျွန်တော်တို့ဝမ်းသာမိပါတယ်။
ဝါရှင်တန်မြို့တော်အတွင်းမှာလုံခြုံရေးတွေထိုးချထားခဲ့တာကြောင့်အကြမ်းဖက်မှုတွေရောကျသွားခဲ့တာလို့အမေမေလုံခြုံရေးဌာနယာယီဝန်ကြီး Chad Wolf ကပြောပါလေ
So we'll continue to monitor that and we'll pull back
အခြေအနေကိုကျွန်တော်တို့ဆက်ပြီးစောင့်ကြည့်ပါမယ်ဝါရှင်တန် DC မြို့ထဲမှာအကြမ်းဖက်မှုတွေလျော့သွားပြီဆိုရင်လုံခြုံရေးကိုရှော့ချသွားမှာပ
ါပြီးခဲ့တဲ့ရက်ပိုင်းမှာအကြမ်းဖက်မှုတွေမရှိသလောက်နှဲသွားပြီးများသောအားဖြင့်ငြိမ်းချမ်းချမ်းဆန္ဒပြတာတွေပဲရှိတော့တဲ့အတွက်ပြည်တွင်းကာကွယ်ရေးအရန်တက်တွေကိုဝါရှင်တန်မြို့တော်ကရုပ်သိမ်းတော့မယ်ဆိုပြီးတပ်ရက်ဒေါ်နယ်ထရန့်ကတင်းဝင်နေကကြီးညာပါတယ်ဒါပေမဲ့လည်းဆန္ဒပြပွဲတွေကိုထိန်းသိမ်းဖို့စစ်တပ်ကိုဖျန့်ချခဲ့တာနဲ့ပတ်သက်ပြီးအခြေအကျဉ်းညှင်းပွားမှုတွေရှိခဲ့ပါတယ်တပ်ရက်ဒေါ်နယ်ထရန့်ရဲ့ဆုံးဖြတ်ချက်ကိုဆန့်ကျင်ခဲ့တဲ့ထင်ရှားတဲ့တက်ကောင်းဆောင်တွေထဲမှာပူရက်စီဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဟောင်းအငြိမ်းစားဗိုလ်ချုပ်ကြီးမာတင်ဒမ်စီလည်းပါဝင်ပါတယ်သူက ABC ရုပ်သံကိုအခုလိုပြောပါတယ
် I thought that given the state of the
of the unrest.
ဒါတော့ဘဝနေကိုခေါ်ပြီးလုံလုံရေးချလိုက်တာကအချင်းတွေကိုမတိမငြိမ်ဖြစ်အောင်လုပ်လိုက်တယ်လို့ဖြစ်သွားပြီး NDA လည်းကြီးတယ်လို့ကျွန်တော်ထင်ပါတယ်။ Reagan ပြည်သူတွေနဲ့ဆက်ဆံရေးမှာမလိုလားအပ်တဲ့အကျိုးသက်ရောက်မှုတွေရှိသွားမယ်လို့ပဲကျွန်တော်ပြောချင်ပါတယ်။
ဝါရှင်တန်မြို့တော်ဝင်မျိုးရီဘောက်ဆာကလည်းမျိုးရင်းကကာကွယ်ရေးအရန်တက်တီနောက်ထပ်လုံခြုံရေးအဖွဲ့ဝင်တွေထပ်ပြီးဖိအားပေးဖို့တပ်ရက်ဒေါ်လန်ထရန့်စီကိုစာရေးတောင်းဆိုပါတယ်။ပြီးခဲ့တဲ့သတင်းဘက်ကအင်ဂျီရိုနာကဖိအားချောင်းကိုတပ်ရက်ထရန့်အသွာဓာတ်ပုံမရက်ခင်မှာလုံခြုံရေးတပ်ဖွဲ့ဝင်တွေကဆန္ဒပြသူတွေကိုမျက်ရည်ကိုဖုံးနဲ့ရှင်းခဲ့တာကြောင့်ဆန္ဒပြဖွဲ့တွေပို့ပြီးကြီးထွားခဲ့တယ်လို့မြို့တော်ဝင်မျိုးရီဘောက်ဆာက ABC ရုပ်သံကိုပြောပါတယ်။
What Americans saw was federal police forces tear gassing.
ညင်ချင်းချင်းစံတာပြနေတဲ့အမေရိကန်ပြည်သူတွေကိုဖက်ဒရယ်အစိုးရတပ်တွေကမျက်ရည်ရိုဓာတ်ငွေတွေနဲ့အင်အားသုံးဖယ်ရှားခဲ့တာကိုမြင်ရပါတယ်။အမေရိကန်ပြည်သူတွေရဲ့ဖွဲ့စည်းပုံပထမပြင်ဆင်ချက်ပါရပိုင်ခွင့်အခွင့်အရေးတွေကိုကင်ဆယ်ပြီးညင်ချင်းချင်းချင်းစံတာပြသွားမယ်ဆိုတာစံတာပြသူတွေသမရကိုရှင်းရှင်းလင်းလင်းအကြောင်းကြားလိုက်ပါတယ်။ညင်ချင်းနဲ့စံတာပြဝဲတွေလူတွေပို့ပြီးပေါင်းလာတာထွက်လာကြတာကိုတွေ့ကြရမှာပါ။
အမေရိကန်မျိုးကြီးတွေမှာလူစုလူဝေးတွေနဲ့ဆန္ဒပြဝဲတွေကျင်းပနေတဲ့အချိန်တေဆုံးခဲ့တဲ့လူမဲအမျိုးသား George Floyd နဲ့အောက်မေဝဲဇာပနာအခမ်းအနားတွေကိုမြောက်ကရိုလိုင်းနားပြည်နယ်သူ့မွေးဖွားခဲ့တဲ့မြို့အနီးမှာကျင်းပပြီးသူ့ကိုသတိရအောင်မေသူတွေတယောက်ခဲ့ကြပါတယ်။ဇာပနာအခမ်းအနားကျင်းပတဲ့နေရာကိုရောက်တဲ့ဆိုရင်ပဲသူ့ရဲ့ကျုပ်လောင်းကိုမြင်ရတဲ့အချိန်ကျမငိုချင်မိပါတယ်။သူ့ဘဝရဲ့နောက်ဆုံးအချိန်ငြင်းငြင်းချမ်းချမ်းရှင်သန်ခွင့်မရခဲ့တဲ့သူ့ဝိညာဉ်ငြင်းချမ်းမှုဖျားသခင်စီမှာကျွန်မဆူတောင်းပါတယ်ဆိုပြီးအောက်မေဝဲခန္ဓာတယောက်လာတဲ့သူတယောက်ပြောသွားတာပါ။မြောက်ကရိုလိုင်းနားပြည်နယ်မှာလိုပဲတက်ဆက်စ်ပြည်နယ်ဟိုစတွန်မြို့မှာလည်းစာပနာခန္ဓာကျင်းပပြီး George Floyd ရဲ့မိသားစုနဲ့မိတ်ဆွေတွေသူ့ကိုနောက်ဆုံးနှုတ်ဆက်ကြကြောင်းပါခင်ဗျာ။ကျွန်တော်သိတယ်ဘူးပါ
။အခုဆက်ပြီးအင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုနားဆင်ရပါမယ်။အမေရိကန်ပြည်တော်စုမင်နီဆိုတာပြည်နယ်မင်နီယားပိုလစ်မြို့မှာလူမဲမျိုးသား George Floyd ရဲကဖမ်းဆီးချိန်တွင်တေဆုံးသွားရပြီးတဲ့နောက်အမေရိကန်နိုင်ငံတော်ဝန်မှသမဂ္ဂကမ္ဘာတခြားနိုင်ငံတွေမှာပါလူမျိုးရေးခွဲခြားမှုကိုဆန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေဖြစ်လာပါတယ်။ဒီဆန္ဒပြပွဲတွေကနေတရားမျှတမှုဒဏ်ဒုညီများမှုစတာတွေကိုတောင်းဆိုကြပါတယ်။ဒီဆန္ဒပြပွဲတွေအပေါ်သမိုင်းဆိုင်ရာအမြင်ကစ်တဲ့ကပအခင်းအကျင်းဆိုင်ရာအမြင်တွေအပြင်ခွဲခြားဆက်ဆံမှုအမျိုးမျိုးရဲ့ဆိုးရွားလာတဲ့အစိတ်အတော့အန်ဒရယ်ဒီလိုခွဲခြားဆက်ဆံမှုတွေရောပါပွားအောင်လုပ်နိုင်ခြင်းနဲ့ဘဒူကွဲပြားမှုတွေကြောင့်ဘယ်လိုနေထိုင်သွားသင့်ကြရဲဆိုတာတွေကိုဒီကနေ့ဆွေးနွေးကမ်းမှာနားဆင်ရပါမယ်။ပြီးတဲ့နိုင်ငံလန်ဒန်မြို့မှာနေထိုင်တဲ့မြန်မာအရေးအသံလွှင့်ဆောင်မားပြီးရေးသားထုတ်လွှင့်နေသူသမိုင်းပညာရှင်ဒေါက်တာအောင်ခင်းလက်ရှိအမေရိကန်ပြည်တော်စုမှာရောက်နေတဲ့မြန်မာအရေးဒီလာသူဒေါက်တာတင်မောင်သန်းတို့နဲ့သုံးသပ်ဆွေးနွေးထားပါတယ်ခင်ဗျာ။ကျောင်းအောင်ခင်းနဲ့ဇာဝတ္တမောင်သန်းမင်္ဂလာပါခင်ဗျာ။ BOE ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ဆိုတော့ပထမဦးဆုံးဇာဝတ္တမောင်ခင်ခင်ဗျာ။ဒီလက်ရှိကမ္ဘာတဝန်းမှာဖြစ်နေတဲ့ဆန္ဒပြပွဲတွေပေါ့နော်။အများအဓိကကတော့သူကလူမျိုးရေးခွဲခြားမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေလို့ဆိုရမှာပေါ့ကျွန်တော်တို့။ဆိုတော့ဒီစန္ဒပြပွဲတွေကိုဆရာ historical perspective ပေါ့တမိုင်းအမြင်ရှုတော့ကနေကြည့်မယ်ဆိုရင်ဆရာဘယ်လိုသုံးသပ်လို့ရပါသလဲခင်ဗျာ
အခုစန္ဒပြပွဲကအမေရိကန်ရဲ့လူမဲပြဿနာပေါ့ညာဒီလူမဲပြဿနာကဟိုအမေရိကန်တမိုင်းကနေစတာပေါ့အမေရိကန်တမိုင်းမှာစတော့အခုတဖြည်းဖြည်းနဲ့အရှေ့တိုင်းသားတွေလည်းအမေရိကန်မှာဝင်လာတာများတယ်လက်တီနိုတွေလည်းများတယ်အဲ့လိုဝင်လာတဲ့လူအမျိုးမျိုးရှိတဲ့အထဲမှာအဲ့ဒီထဲမှာဟိုသမိုင်းအခြေခံအဆိုးဆုံးကတော့လူမဲဖြစ်နေတာပေါ့ဗျာလူမဲကအင်္ဂလိပ်ကကျွန်ဖြစ်နေမတရားဖမ်းဆီးချုပ်နှောင်ပြီးတော့တင်းမုံမော်တင်းပြီးခေါ်လာပြီးတော့လှုပ်ထားတော့ဟိုကျန်တဲ့လူမျိုးနဲ့မတူဘူးဗျာကျန်တဲ့လူမျိုးကအဲ့ဒီမှာရှိတဲ့အာရှတိုက်သားတွေလက်တင်အမေရိကန်တွေရှိတယ်သူတို့ကသူတို့ကသူတို့လုပ်တယ်သူတို့မှာသူတို့ဆွေစဉ်မျိုးဆက်ရှိတယ်သူတို့အမေရိကန်မှာမရှိဘင်းနဲ့သူတို့နိုင်ငံတွေမှာကျန်ရတာသူတို့ကသူတို့သဘောအလျောက်သူတို့ယူဝင်လာတာနီးမျိုးစုံနဲ့ဝင်လာတယ်ဟိုဒုက္ခတွေအနေနဲ့ဝင်လာတယ်အတတ်ပညာရှင်အနေနဲ့ဝင်လာတယ်အနီးမျိုးစုံနဲ့ဝင်လာပြီးနဲ့သူတို့ကကိုယ်သဘောအလျောက်ကိုဝင်လာတာ
ဟုတ်ကဲ့
လူမဲကအဲ့လိုမဟုတ်ဘူးဗျာဖမ်းပြီးတော့သူကကျွန်ဖြစ်နေဖမ်းပြီးလာတဲ့ခါကျတော့အမေရိကန်မှာရှိတဲ့လူမဲကသူတို့တမိုင်းကိုပြန်ကြည့်ရင်ဟိုအဖိနိုင်ကဘောဒီ K3 လုံးတို့ဘာလို့နှိမ့်ဆက်တာပေါ့ဗျာ
ဟုတ်ကဲ့
ဟိုဒီ level ကိုခြေောက်နဲ့နင်းခံထားရတယ် တပိုင်းပဲသူတို့မှရှိတယ
်။ဟုတ်ကဲ့။
အဲ့တော့မကျေနပ်စရာရှိရင်သူတို့ကပိုဆိုးတာပေါ့။သူတို့ရဲ့သူ့မှာနာကြီးချက်တွေကတပိုင်းမှာပေါင်းတာဆိုလို့တခုမှမရှိတာကြီ
း။ဟုတ်ကဲ့ဆရာ။ဆရာဦးတမောတန်ကျွန်တော်တို့ first forward ပေါ့ဒီနေ့ခေတ်ကိုကျွန်တော်တို့ရှင်းလိုက်ကြအောင်ဒီနေ့ခေတ်ကိုရှင်းပြီးကြည့်လိုက်ကြအောင်ဆရာအနေနဲ့ဒီလက်ရှိဆန္ဒပြပွဲတွေကိုခေတ်တစ်ကဘာကြီးရဲ့အခင်းအကျင်းပေါ့နိုင်ငံရေးလူမှုရေးစီးပွားရေးအခင်းအကျင်းနဲ့ကြည့်ပြီးတော့သုံးသပ်မယ်ဆိုရင်ဆရာဘယ်လိုသုံးသပ်လဲ။
ကျစ်တဲ့အနေနဲ့ဆိုလို့ရှိရင်တော့လူခွင့်ရေးလှူရှာမှုရဲ့အစိတ်ပိုင်းတစ်ခုနဲ့တုံးတာပါကျွန်တော်မှတ်မိတယ်21ရာစုကိုကူးပြောင်းတော့မယ်ဆိုတဲ့အခါကျတော့ Time Magazine ကြီးရဲ့မျက်နှာဖုံးကရေးခဲ့တယ်အဲ့ဒါကလာမယ့်ရာစုကလူခွင့်ရေးရာစုပဲဆိုပြီးတော့သူကရာစုနဲ့ကူးပြောင်းမျက်နှာဖုံးဖြစ်တဲ့တက်ခဲ့တာပေါ့လေအဲ့တော့ခုနဆရာဦးအောင်ခင်ပြောလိုပဲတမိုင်းကျောင်းရာကလည်းလူမျိုးခွဲခြားဖိနှိပ်ခံရတယ်အမေရိကန်နေနဲ့ပြောရရင်1960ကြာမှာတော့ကျွန်တော်တို့နယ်ပယ်ဆုံးမှာမဲပေးခွင့်လူမဲတွေရာရခဲ့ကြတာ
ဟုတ်ကဲ့
အဲ့တော့ရဲတပ်ဖွဲ့ဆိုတာလေအမေရိကန်မှာစပေါ်တာကကျွန်းနေကိုထိမ့်သိမ့်မှုအတွက်စပြီးပေါ်ခဲ့တာအဲ့တော့တမိုင်းကျောင်းကအဲ့လိုရှိခဲ့တယ်အဲ့တော့အခုဟာကလည်းအဲ့ဒီဟာကိုစက်နေတဲ့သဘောမျိုးဒါလူမဲတွေဘက်ကအဲ့လိုမြေတွေ့ခံစားရတယ်ဒါပေမဲ့ရေးကြီးတာကအမေရိကန်နဲ့မကဘူးတခြားနိုင်ငံတွေအကုန်လုံးပါပါလူမျိုးခွဲခြားမှုကိုစန့်ကျင်လာကြတယ်စန့်ကျင်လာကြတာလည်းမကဘူးပေါ့နောက်အခုကျွန်တော်တို့သတင်းတွေမှာတွေ့ရတာဆိုရင်အားကစားသမားတွေတော်တော်များများစန့်ကျင်လာတယ်ပြပါပြတဲ့ဒါတည်တဲ့အားကစားသမားပြောရလို့ရှိရင်ကျွန်တော်တို့ဒါမန်စီးတီးကစတာလင်တို့အပါဝင်ပေါ့
ဟုတ်ကဲ့
အကုန်လုံးကကျွန်တော်စန့်ကျင်လာတယ်နောက်ပိုင်းအခုမန်ယူကဝယ်မယ်လို့နာမည်ကြီးတဲ့ဆန်ချိုတို့ဒါသူတို့ဆိုရင်သူဆိုရင်ကျွန်တော်တို့အင်ညီလန်ပြပြီးတော့သူညာဒီဟာကိုအောက်ကအရေးတော်ပုံကိုသူကပြောခဲ့တာအဲ့ဒါအဝါကပြတယ်နောက်ပြန်ရုပ်သိမ်းလိုက်ရတယ
်ဟုတ်ကဲ့
ဆိုတော့တိတ်ကြီးလာတယ်ကုမ္ပဏီတွေအကုန်လုံးကလည်းလူမျိုးခွဲခြားမှုကိုစတင်တယ်ဆိုပြီးအခုပြောလာကြရတယ
်ဟုတ်ကဲ့
ဥမာအားဖြင့် Amazon ကိုတက်ပဲကြည့်ကြည့် Apple ပဲတက်ကြည့်ကြည့် Microsoft ပဲတက်ကြည့်ကြည့်ကုမ္ပဏီပေါင်းစုံကအဲ့ဒါကိုပြောပြီးညင်ညာချက်ကိုထုတ်လာတဲ့အထိဖြစ်လာကြတယ်ဒီနေ့မှာ
ဟုတ်ကဲ့
ဒါကဘာလို့ပြောလဲဆိုလို့ရှိရင်ကျွန်တော်တို့အလွာပေါင်းစုံလုပ်ငန်းပေါင်းစုံအထိအထူးသဖြင့်အနောက်နိုင်ငံပေါ့အတိုင်းဝိုင်းမှာကျက်ပြန့်လာတယ်ဒါရဲ့တရက်ကဘယ်လောက်ထိသွားမလဲ
ဟုတ်ကဲ့ဟုတ်ကဲ့
လူမျိုးကြမှုရှိတယ်လို့ကဘာကသိတဲ့နိုင်ငံတွေအပေါ်မှာဘယ်လောက်ထိရိုက်ခတ်မလဲဘယ်လိုလက်နက်ကိရိယာတွေကိုသုံးလာမလဲဆိုတာကလက်ရှိအရေးခင်တဲ့ဆက်ဆက်တဲ့မိခွန်းနေပေါ့နော
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီနေရာမှာဒီဟာကိုဒီကိစ္စကိုဒီခွဲခြားမှုဒါခွဲခြားမှုရှိနေတာခွဲခြားမှုကိုစန့်ကျင်တာဆန္ဒပြတာကိုအမေရိကန်တစ်ခုတည်းတင်ကျွန်တော်ရပ်နေလို့ပဲနဲ့ချက်လိုက်ချင်ပါတယ်ကျွန်တော်တို့နိုင်ငံအားလုံးပေါ့တကဘာလုံးပေါ့သူတစ်ခင်တော့ကျွန်တော်တို့ဟိုမြန်မာနိုင်ငံအပအဝင်ပေါ့လေဒါအပြင်ဒီခွဲခြားမှုဆိုတဲ့နေရာမှာလည်းပဲလူမျိုးရေးခွဲခြားမှုဒါမကောက်ကျန်တဲ့ခွဲခြားမှုမျိုးစုံတွေချက်ပြီးတော့ဆရာတို့ကိုဇူနေပေးစေချင်ပါတယ်အဲ့ခေါင်းစဉ်အောက်မှာပဲပေါ့ဆိုတော့ခုနဆရာဦးတမောင်တန်းပြောသလိုလူတွေကလည်းထင်ကြရလူတွေလည်းစန့်ကျင်လာတယ်စီးပွားရေးကုမ္ပဏီတွေကလည်းစန့်ကျင်လာတယ်ဆိုတော့ဇာတ်ဝင်ဒီခွဲခြားဆက်ဆံမှုအမျိုးမျိုးတည်လူအဖွဲ့အစည်းတွေအတွက်အန္တရာယ်ကြီးတာတည်ကြပါတယ်ဒါပေမဲ့ဆရာဘယ်လောက်အထိများအစိတ်အတော့ရှိတဲ့ကိစ္စပါလဲဆရာဒီကိစ္စကအ
ဲဒီဥစ္စာကတော့ဖြစ်နေပါပဲဗျာဒီသူအခုဟိုတကောင်လုံးပြန်သွားတာတော့သူကဒီလူမဲကိစ္စကိုသူကဒီဟို Black Lives Matter ဆိုတာဒါ Internationalhuman right movement လို့ဖြစ်သွားတာပေါ့ဗျာ။ဟိုတောင်းလို့ကဘာပြန့်သွားတာ။ဆိုတော့ဒီဥစ္စာကတော့ကျွန်တော်ဒီတော့ရှိနေမှာပဲဗျာ။ဘာလို့လဲဆိုတော့ဒီလူမျိုးကတစ်မျိုးနဲ့တစ်မျိုးနဲ့မတူဘူး။မတူတော့အမေရိကန်မှာဒီသဘောတရားဆိုအရာဆိုလို့ရှိရင်တော့အားလုံးတူတာပေါ့ဗျာ။တူရင်းနဲ့အဖြူကလက်မလက်မခံနိုင်တာကြီး။ခင်ဗျားခင်ဗျားတို့လည်းအမေရိကန်မှာနေနေတာကြာပြီပဲ။ဒီအမေရှိတဲ့ရက်ွက်ဆိုအဖြူကတိတ်မနေခြင်းဘူးဗျ။ဟု
တ်ပါဘ
ူး။အဲ့ဒါမျိုးပေါ့ဗျ။ဆိုတော့သူ့မှာဒီလူမျိုးနဲ့ပတ်သက်တဲ့ဟိုညင်လေးတွေကတော့ရှိနေမှာပျောက်ဘူးဗျ
။ဟုတ်ကဲ့။
ဒီဥစ္စာရှိနေမှာပဲ
။ဟုတ်ကဲ့။အမေရိကဆိုတော့ဆရာကလည်းလက်ရှိကလန်ဒန်မြို့မှာနေတာဆိုတော့ဥစ္စာ United Kingdom ဗြိတိန်နိုင်ငံအနေနဲ့ဆိုရင်ပေါ့ဆရာဒီကိစ္စကဘယ်လောက်ထိတိတာထင်ရှားတဲ့အခြေအနေမှာရှိလဲခွဲခြားဆက်ဆံမှုက။အ
ဲ့ဒီအင်္ဂလိပ်ကတော့အမေရိကနဲ့ဆိုင်အများကြီးဟိုဆက်ဆံတာညာတယ်ပေါ့ဗျာနူးညံ့တယ်ဒါပေမဲ့လေခုနကကလို့ဒီ International Human Rights Movement လို့ပြည်လာတဲ့ခါကျတော့ဒီမှာတွေးထိုးပေးတဲ့လူတွေရှိတာပေါ့ဗျာ အဲ့ဒီကဒီတဲ့အကျန်းဖက်တဲ့ရိုက်တယ်နဲ့တဲ့အယုတ်ဒီတွန်းချရလို့ဘာလို့ဆိုတာဒါလူတစုကလှုပ်တာလေဒီလူကြီးကလူအများဆုံးကဟိုညီဟိုအေးစေးချီတဲ့နေနေတယ်ဒီတဲ့ကလူ90တရာလောက်ကစပြီးတော့မုန်တန်းတွေကလှုပ်ရင်ဒါကြီးအကုန်ပြတ်တော့တာ
ဟုတ်ပါဘူးဟုတ်ကဲ့ဟုတ်ကဲ့ကျောင်းမုန်တန်း
ဘာဆိုဒီဟု
တ်ကဲ့
မစ္စတာကဟိုဟိုကြီးရုပ်ကိုဖြတ်တယ်ဆိုတော့ဒီမစ္စတာကြီးရုပ်ကဒီဘရစ်ဆယ်မြို့အတွက်ကဒီလူကအများကြီးကောင်းကောင်းတာကြီးလုပ်ပြီးတာပဲ။ဒါနဲ့ तू ကလူငယ်တွေနှစ်ပေါင်း300မှာဂျွန်ကွန်ကူးတဲ့ကုမ္ပဏီမှာ तू ကပါလာနဲ့ဒါ तू racist ဆိုပြီးတော့လှုပ်တော့တာဟုတ်ရတော့
ဟုတ်ကဲ
့။အရင်ကခင်ဗျာဒီ George Washington တို့မှာလည်းဂျွန်ရှိတာပဲ
။ဟုတ်တယ်။
အဲ့ဒါနဲ့ဒီကောင်ကြီးကို racist ဆိုပြီးတော့ဟိုအပုတ်ချမလားခင်ဗျာ
။ဟုတ်တယ်။ဆရာတို့မှန်တယ်။ခုနကျွန်တော်မိတဲ့မိကူးလေးပြန်ကောက်ချင်ပါတယ်။ဒီခွဲခြားဆက်ဆံမှုအမျိုးမျိုးဒီမြန်မာလူ့ဖွဲ့စည်းအပါအဝင်ကဘာပေါ်ကလူ့ဖွဲ့စည်းအားလုံးအတွက်ဘယ်လောက်အန္တရာယ်ကြီးမလဲအစိတ်အတော့ကိစ္စပါလဲဆရာ
ဘယ်တော့အန္တရာယ်ကြီးမလဲဆိုလို့ရှိရင်ဒီလူ့ဖွဲ့စည်းတွင်းထဲမှာပဋိပက္ခတွေဖြစ်နိုင်တာပေါ့ဒါပဋိပက္ခဆိုတာနေတူဘွားသွားလာလှုပ်ရှားနေတဲ့ဘဝတွေရက်တန်သွားနိုင်တယ်ပြတ်သွားနိုင်တယ်ဒါအခု US မှာဆိုလို့ရှိရင်အဒီအတိုင်းပဲအဲစာပြီးဖြစ်တယ်ပေါ့နော်အဲ့တော့ဒီမကြာဒီကံပြည်တိန်ကပဲခဏသတင်းမှာပဲကျွန်တော်ဖတ်လိုက်ရတာပေါ့နော်ပြည်တိန်ကကမ္ဘာ heavyweight champion ပေါ့နော်ဂျော့ရှုဝါကပြောတယ်ဒီလူခွဲခြားဆက်ဆံမှုဆိုတာကကပ်ပြီးပဲဆိုပြီးတော့ pandemic ပဲဆိုတော့သူကဒီလိုတုံ့နှုံပြောဆိုသွားတာတွေ့လိုက်ရတယ်ဆိုတော့ထိခိုက်တယ်လူတိုင်းကိုထိခိုက်နိုင်တယ်အပေါ်ကအထက်စီးကမိမိလူမျိုးကခြားသောလူမျိုးထက်အထက်စီးမှာဖြစ်တယ်ဆိုတော့ယူဆတဲ့လူမျိုးတွေကိုလည်းပြန်ပြီးထိခိုက်လာနိုင်မယ်အထူးသဖြင့်ကဘာတဝန်းကဒီလိုခွဲခြားဆက်ဆံတာကိုလူမျိုးရေးအဖြစ်ခွဲခြားဆက်ဆံတာကိုစံနှုန်းဖြစ်နေထားပြီးတော့เนาะဟိုကျွန်တော်တို့လက်မခံတဲ့အနေအထားကိုရောက်လာပြီဆိုလို့ရှိရင်နိုင်ငံသီးသီးမှာရှိတဲ့ခွဲခြားဆက်ဆံတဲ့လူတွေအပေါ်မှာဖိအားတွေအများကြီးရောက်လာနိုင်တယ်ဒါကြောင့်မို့လူဖွဲ့စည်းတယောက်မှုအပေါ်မှာပြင်းနိုင်တယ်ဖိအားတွေဆိုတာကိရိယာတွေအမျိုးမျိုးရှိတယ်ပေါ့နော်
ဟုတ်ကဲ့
ဥပမာအားဖြင့်ခွဲခြားဆက်ဆံတဲ့အခြေအနေသုံးမယ်ဆိုရင်ပိတ်ဆို့ရေးယူတာတွေမဆက်ဆံတာတွေအ ਨੇ ဆုံးအဲ့လိုမဆက်ဆံမှုဆိုရင်တော့အခုလိုအနောက်နိုင်ငံဖြစ်တယ်ဆိုလို့ရှိရင်အနောက်နိုင်ငံကလူပုဂ္ဂိုလ်တွေကအဲ့ဒီလိုနိုင်ငံကိုသွားရောက်မလဲတဲ့အတွက်ကြောင့်မို့ခီးလွှားလုပ်ငန်းထိခိုက်တာတွေဒါတွေအကုန်လုံးကတခြားဟာတွေ
ဖ
ြစ်လာနိုင်တာပေါ့နော်နောက်ဆက်တွဲတွေဖြစ်လာနိုင်တာပေါ့
ဟုတ်ကဲ့ဆရာဆရာဟုတ်ကဲ့ဆရာဒီတော့ကျောင်းနာပြောသလိုလူပွဲစည်းတွေရှိနေတယ်ဒီခွဲခြားဆက်ဆံမှုကဟလာမြုပ်နေတာပဲရှိနေပျောက်သွားမှာတော့မဟုတ်ဘူးရှိတော့ရှိနေမှာပဲဒါပေမဲ့ရော့သွားအောင်အနေဆုံးအဆင့်တိတ်ကြီးတဲ့အဆင့်ရှိမလာအောင်ကောလို့လို့ရနိုင်ပါလားဆရာ
အေးဟိုတည်းကအခုပြောနေတာတော့ multi cultural ပေါ့ညာ multi cultural ဒီဘောဒီရင်ကျေးမှု delay ပေါင်းစုံစုပေါင်းနေတိုင်းမှုဆိုတာပြောနေကြတာပေါ့ဗျာဒါအရင်ဒီကြောင်ကဟိုတကယ်လက်တွေ့ဘယ်လောက်ဖြစ်တယ်မဖြစ်ဘူးဆိုတော့မသိဘူး။ဘာလဲဆိုတော့ကဘာကြီးကိုတခုတည်းနဲ့ဒီ global empire ဆိုတာတော့လုံးလုံးမရဘူးလေ။ဘယ်သူမှလုံးလုံးမရဘူး။ဒီနေရာမှာတော့ကျွန်တော်ဟိုဟာလေးတော့သတိရတယ်ဘာလဲဒီဟို clash of civilization ပေါ့ဗျာ
။
Hacking Dan ရဲ့အတင်းမှာ
။
ဒီထဲမှာ communal riot တွေလည်းပါတာပဲဗျာ။ communal conflict တွေကဒီ clash of civilization ကဒီသူကဟိုမှာဆို Hacking Dan ပြောတဲ့အတိုင်းဆိုရင်သူကနောက်တိုင်းကဒီလွှမ်းမိုးမှုကတစီပြေကျဆင်းလာတယ်။နောက်တိုင်းလွှမ်းမိုးမှုကျဆင်းလာတယ်။အဲတော့ကျွန်တော်အရှေ့တိုင်းနဲ့တခြားနေရာတွေကအားကောင်းလာတယ်ဆိုတော့သူကဒါတွေနဲ့နောက်တိုင်းလွှမ်းမိုးမှုကဟိုအနေနဲ့ရှိတော့တော့ကျဆင်းသွားမှာမဟုတ်ဘူး။ဒါတွေနဲ့ကျဆင်းနေတယ်တခါလေးကျဆင်းတာရက်တန်နေတယ်။အဲတော့ဒီကြားထဲမှာဒီလိုကောင်ကပေါ်လာပြီးတော့သူလှုပ်တော့တာအဲ့ဒါကိုသူအခွင့်အောင်းယူလို့လူတွေရတာဟိုသဘောပါဒီရှိရင်ဆိုတာနောက်လို့သူကကြက်ဆင်းနေတာကိုသူကဟိုရက်အောင်လုပ်မယ်ပြန်တက်အောင်လုပ်မယ်ဆိုတဲ့သဘောမျိုးနဲ့သူကဝင်လောက်တာပေါ့ညာဆိုတော့ဒါနဲ့သူလောက်တာသူကဟို comment တော့သူပြောတာတွေကမဟုတ်တမ်းတရားတွေဖြစ်ပြီးတော့ဥမာဆိုရင်သူကဒီ Chinese virus ဘာညာနဲ့ Wuhan virus အကြောင်းလောက်တော့ကျွန်တော်အမျိုးဒီဆံဝင်မတယောက်ကညီအောင်ပါသူကနေနေတည်ုံနေတူတာဟိုရအသားအသားလက်တော့သူသွားတော့သူ့ကိုတကားလဲလူကြီးရသူ့ကိုရန်သူကြီးလို့ကြည့်တယ်
တခြားနေတာ
သူကလဲသူကတော့သူကတော့ပြန်ပြီးတော့အေး ငါလည်းကြည့်မှာဘောလို့ပြောတယ်ငါလည်းတရုတ်နဲ့တူတာဟုတ်သူသူ့ကိုသူပြန်ပြော
ဟုတ်ကဲ့ဆရာအော်ဆိုတော့ဇာဝတ္တဘုံတဲ့ဒီခွဲခြားဆက်ဆံမှုအမျိုးမျိုးပေါ့နော်ဒီမျိုးရေးဘာသာရေးဟလာစသည်အားဖြင့်မတူတာနဲ့ခွဲခြားဆက်ဆံတဲ့အားသာတဲ့လူကအားနည်းတဲ့လူနှိမ့်တဲ့လူကိုခွဲခြားဆက်ဆံတဲ့ဒါတွေကိုပြောင်းမသွားဘူးဆိုရင်တော့ရော့အောင်လုပ်နိုင်မဲ့အခြေအနေလားလားမျိုးမြင်မာရဲ့လားဆရာ
ရော့အောင်ကတော့ဟိုတတိပြေးတော့ဒီဘာကြီးကအဲ့လိုအဲဆောင်ရလာမှာပေါ့နော်ဆောင်ရလာမှာဆိုတော့အခုဆိုလို့ရှိရင်လူမျိုးခွဲခြားမှုအဲကိုစန့်ကျင်တဲ့အုပ်စုပေါ့ဒါအစောတော့အတိုင်းမှာရေးသလိုပဲပေါ့အဲ့ဒီလိုလေးစားကြတဲ့လူတွေရဲ့အင်အားတဖြည်းဖြည်းတဖြည်းဖြည်းကြီးလာတာပေါ့နော်တဖြည်းဖြည်းကြီးလာတဲ့အတွက်ကြောင့်မို့လို့လဲသူတို့အတန်ကြောင်သူတို့ကပုံပြီးပြင်းထန်တဲ့ဆန္ဒပြပွဲတွေလှုပ်ဖောင်းနေလှုပ်ပါပေါ့ဆိုတော့တကယ်လို့အဲ့ဒီလိုရှိလာပြီးနိုင်ငံချင်းချင်းကြားထဲမှာလည်းဆက်ဆံရေးဒီကလည်းအဲ့ဒီလိုရှိလာပြီဆိုလို့ရှိရင်လည်းရှော်ပါလာအောင်အကြက်ခိုင်တဲ့နီးတွေနဲ့ဖိအားပေးတဲ့နီးတွေကိုတုံးလာနိုင်တာပေါ့တကယ်လို့ဟိုကျွန်တော်တို့ဒါကတော့အမာစာအာဏာနဲ့တုံးကြတာပေါ့အပြော်စာပါဝါအနေနဲ့ကျွန်တော်တို့တုံးရမယ်ဆိုလို့ရှိရင်လည်းအယူဆအားဖြင့်လုပ်လို့ရပါတယ်ဥပမာအဖြစ်ကျွန်တော်တို့ဒါမြမစကားမြမတန်မြမနဲ့ဆက်ဆံနေတဲ့ဗုဒ္ဓဘာသာပေါ့ဒါဆိုလို့ရှိရင်ရေဘူးအားဖြင့်ဗုဒ္ဓဘာသာရဲ့အမြင်မှားဟောတာဒါကျွန်တော်တို့ကသဘာဝတရားရလူကသဘာဝရဲ့အစိတ်ပိုင်းတို့အမြင်နေတော့ကျန်တာတွေကပညာသမတ်ချက်တွေဖြစ်တယ်အဲ့လိုပညာသမတ်လို့သမတ်ချက်ဆိုတာကလူမျိုးနိုင်ငံတွေအကုန်လုံးပါတယ
်ဟုတ်ကဲ့
အဲ့တော့သဘာဝလူနဲ့သဘာဝလောကကြီးတစ်ခုလုံးနဲ့ပေါင်းစည်းရေးနော်တရားလည်းဖြစ်ရေးဆိုတာကဒါဇင်ဗုဒ္ဓဘာသာရဲ့အနိစ္စရာအမျိုးပေါ့ကျွန်တော်တို့ထေရဝါဒမှာဒါကိုဇောင်းပိပြီးမပြောပြင်မှာဘာအရဏပေါ့လားဝင်ဒီအများစုမှာဆိုရင်တဘာဝလောကကြီးနဲ့တသားတည်းဖြစ်ရေးဆိုတာကိုပြောလာတယ်အထူးသဖြင့်အနောက်နိုင်ငံမှာအထူးသဖြင့်အနောက်နိုင်ငံမှာခေတ်စားလာတဲ့ဗုဒ္ဓဝါဒဒါကိုအိပ္ပဏိကဗုဒ္ဓဝါဒလို့လည်းတချို့ကခေါ်ကြတယ်ဘာကြောင့်လဲဆိုလို့ရှိရင်ဘာယုံကျေဒလေးလာကြတာတွေနဲ့တူလာတယ်တော့ဒါမျိုးဒီနဲ့လည်းကျွန်တော်တို့ရှော့ချလို့ရတယ်အဲ့တော့ဆိုလိုတာကမိမိမှာအဲ့ဒါကိုရှင်းချနိုင်တဲ့အင်အားရှိပြီမလို့တကယ်တမ်းမြန်မာနိုင်ငံမှာတုံးတာထက်ဗုဒ္ဓဘာသာနိုင်ငံတွေမှာတုံးတာထက်အနောက်နိုင်ငံတွေကအဲ့ဒီလိုရှင်းချနိုင်တဲ့နီးလန်းနေနဲ့နော်တင်းညွတ်မှုတွေနဲ့တွားနေတယ်ပေါ့ဟု
တ်ကဲ့
ဆိုတော့ဒါတွေကနှစ်ခုစလုံးနီးနဲ့ရှင်းချနိုင်တယ်ကြိုးစားကြနိုင်မယ်နော်ခုနပြောလို့ပြန်ချိုးရရင်တော့အပျော်စားပါဝါတုံးတာရှိမယ်မာစားပါဝါတုံးတာလည်းရှိလာနိုင်တာပေါ့
ဟုတ်ကဲ့ဆရာဟုတ်ကဲ့ဆရာအနေနဲ့ဟုတ်ကဲ့ဒီလူခွဲခြားဆက်ဆံမှုအမျိုးမျိုးနိုင်ငံအသီးသီးမှာပေါ့နော်တော့သွားအောင်တိတ်ဆိုးမလောက်အောင်ဘလူနီလန်းတွေနဲ့လုပ်နိုင်တယ်လို့ဆရာမြင်ပါလဲဆရာ
ဟုတ်ပါဘူးဘာသာရေးနဲ့လည်းပတ်သက်တယ်ဗျာဘာသာရေးကနိုင်ငံရေးမှာရှိတာပေါ့ဒီဟိုနိုင်ငံရေးအယူအဆတွေစာရင်လူတွေမှာဒီဘာသာရေးအယူအဆပို့ပြီးတော့ပြင်းထန်တာပေါ့အဲ့တော့အဲ့ဒီအချိန်နေမှာကြည့်ပြီးတော့ဥပမာဆိုလို့ရှိရင်ဗုဒ္ဓဘာသာသောတော်ကကိုတင်မောင်းသားမျိုးဗုဒ္ဓဘာသာကလည်းအရင်တော့ကဟိုဟိုတမိုင်းကြောင်းရဆိုဗုဒ္ဓဘာသာဗမာဆိုရင်ဗုဒ္ဓဘာသာဖြစ်မှာဗမာပြည်ရမယ်ခရစ်ယာန်ကဗမာဖြစ်လို့မရဘူးဆိုတဲ့သဘောမျိုးတွေပေါ့ဗျာဂျပန်ခေတ်ကဟိုသတင်းစာတွေကြည်အင်္ဂလိပ်လေးများနှင်းရလာပြီးဘုံကျဲသွားတာဟိုဂျပန်ခေတ်ကသတင်းစာကိုဖတ်ကြည့်တဲ့အခါမှာဗုဒ္ဓဘာသာမြန်မာလူမျိုးတွေကိုလာရောက်စော်ကားသွားတော့မိစ္ဆာဒိဋ္ဌိလေးမြန်နှစ်စီးဆိုပြီးတော့ဟိုသတင်းစာကောင်းတဲ့အဲ့လိုရေးထားတာဟုတ်ရဆိုတော့ဒီဘာသာရေးရတဲ့အရေးကြီးပါလေဟိုတရုတ်ကဥပမာဆိုရင်ဟိုရှင်ကျိန်မှာဖြစ်တယ်ဟုတ်လားဝီဂါမွတ်စလင်ကိစ္စတွေပတ်သက်ပြီးတရုတ်မှာလည်းဒီပြဿနာတွေအများကြီးရှိတယ်ဆိုတော့ဒီဥစ္စာကလူမျိုးရင်းနဲ့ဘာသာရေးနဲ့ဟာဒီကွဲပြားခြားနေတာပဲဒီဥစ္စာကြီးကပြန်ပြီးတော့မကွဲပြားအောင်လုပ်ဖို့ဆိုတာကျွန်တော်အမြင်ကတော့တိတ်တော့မလွယ်လောက်ဘူးအဲ့တော့ဒါကြီးကဟိုကွဲပြားချမ်းသာနေပြီနဲ့ပဋိပက္ခမဖြစ်အောင
်ဟုတ်ကဲ့
ဘယ်လိုတားဆီးမလဲဆိုတာလောက်ပဲလုပ်နိုင်မယ်လို့ကျွန်တော်တင်တယ်အဲ့တော့ဒီရင်ကျေးမှုတွေဒလေသုံးစံတွေတစ်ခုနဲ့တစ်ခုနဲ့ပဋိပက္ခမဖြစ်အောင
်
သက်ဆိုင်ရာအဖွဲ့အစည်းတွေအာဏာပိုင်တွေအစိုးရတွေကဒါတာဝန်ရှိတယ်ဒါတွေကိုတားမြစ်ဖို့ဒါတွေတားမြင်နိုင်ရင်ငင်းရမှာပဲ။ဒါကြောင့်တော့ပြည့်ပြည့်သွားအောင်တော့လုပ်လို့မရဘူး။ဒါတွေကရှိနေမှာပဲ
Okay. So, I don't want to say,
လုံးတော့ပြောက်တော့မှာမဟုတ်ဘူးလူတွေရှိနေပြီခွဲခြားဆက်ဆံမှုဆိုတာနည်းနည်းအများရှိမှာပဲဒါပေမဲ့ငြိမ်းချမ်းစွာသူရှင်တွေနေထိုင်နေလို့ပဲကျွန်တော်တို့ပြောကြပါလားအဲ့လိုပဲနေသွားရမယ်နေသွားဖို့ကြိုးစားဖို့ဒါလာပဲရှိတာပေါ့ဟုတ်လားဆောင်းတပေါ့ဗျာဟုတ်ပါတယ်ဟုတ်တယ်ဟုတ်ပါတယ်ဟုတ်ကဲ့ဟုတ်ဒီဥပအားချင်းတော့ကျွန်တော်တို့ဒီဆရာခုနပြောသလိုပဲပေါ့နော်ဘာသာရေးတောင်းကအဲ အဲ့တော့ဂျန်တဲ့ပြည်ညတ်တွေအကုန်လုံးကပြောင်းနေတာပဲအဲ့ဒီပြည်ညတ်ထဲမှာပါတဲ့နိုင်ငံတွေလူမျိုးတွေကပြောင်းနေဒါကြောင့်မို့ဘယ်ဟာဟုတ်မှငါတို့ကဆွဲကြမရှိဘူးဆွဲကြမရှိတဲ့အတွက်တော့အတိတ်ပဲပါလေတို့ကအတူတီဆောက်နိုင်တယ်မတူတဲ့ပြည်ညတ်တွေနဲ့အတူဘုံကျတဲ့ပြည်ညတ်တစ်ခုတီဆောက်နိုင်တယ်ဒီအခြေခံပေါ်မှာကျွန်တော်တို့ဒီပဋိပက္ခတွေကိုငြိမ်းချအောင်ဆောင်ရွက်လို့ရှိရင်ဒါကတစ်ကမ္ဘာလုံးအတွက်လည်းကောင်းမယ်မြန်မာနိုင်ငံအထူးသဖြင့်မြန်မာနိုင်ငံလိုဗုဒ္ဓဘာသာအားကောင်းနေတယ်။အဲ့ဒီတမှာဘာသာရေးရဲ့ပြည့်ညတ်တွေကိုမဆွဲဘဲနဲ့အဲ့ဒီပြည့်ညတ်တွေမှာအထူးပြီးစောင့်ကြရအောင်ညဉ့်ညံ့နေဟာ။ပြီးတော့သဘာဝလူသားတက္ကူပူပြီးစောင့်ပြီးသွားလို့ရှိရင်ကျွန်တော်ပူပြီးညဉ့်ညံ့နိုင်တယ်လိုက်တော့
ပေါ့။ဟုတ်ကဲ့ပါခင်ဗျာ။ပေါ်ဝင်ဆွေးနွေးပေးတဲ့ဇာဝအောင်ခင်၊ဇာဝတမောင်တန်နှူးစလုံးကိုဗီဒီယိုကိုစားအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။သမိုင်းပညာရှင်ဒေါက်တာဦးအောင်ခင်မြန်မာရေးလည်လာသူဒေါက်တာဦးတမောင်တန်းတို့တုံသက်ဆွေးနွေးသွားကြတာပါကိုဗစ် -19 ရေးပေါ်အခြေအနေကြောင့် UA Radio အစီအစဉ်တွေကိုလည်းယာစီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပါတယ်မနေ့6နာရီကနေ9နာရီအစီအစဉ်နဲ့ည9နာရီကနေ10နာရီအစီအစဉ်တွေကိုပုံမှန်ထုတ်လွှင့်နေပြီးညနေ6နာရီကောကနေ9နာရီအစီအစဉ်ကိုတော့ယာစီရနာထားပါတယ်အခုဆွေးနွေးကန်းကိုတော့အင်္ဂါညတိုင်းရက်လေးလိုက်ဆွေးနွေးကန်းအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ်UA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်လူတွေကျေးဇူးတင်ပါတယ်ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကြေညာပေးပါမယ်အမေရိကန်နိုင်ငံမှာပြေးခဲ့တဲ့သတင်းပတ်ကရဲတို့ဖမ်းဆီးချိန်မှာတိတ်ဆုံခဲ့တဲ့ George Floyd ရဲ့ဇာပနာအခမ်းအနားကို Houston မြို့မှာမိသားစုမိတ်ဆွေတို့နဲ့ဒီကနေ့တည်တံ့ကျင်းပမှာပါဒီဖြစ်ရကြောင့်ရဲတပ်ဖွဲ့ရဲ့ရဲစတဲ့လို့ရအပေါ်ကြီးကျယ်ဆန့်ကျင်တဲ့ဆန္ဒပြပွဲတွေအမေရိကန်နိုင်ငံသားမျိုးကြီးတော်များများပေါ်ပေါက်လာကြတာပါ။ဇာပနအခမ်းအနားဖြစ်တော့ George Floyd ရဲ့ကျဉ်းကျိုက်တဲ့ရုပ်အလောင်းကိုရဲတို့ရဲ့အဆောင်အချက်နဲ့ PLN မျိုးကိုတည်သွားပြီးတော့သူ့ရဲ့အမေအုပ်ကိုပဲမှမြုံနာမှဖြစ်ပါတယ်။ George Floyd ရဲ့ရုပ်အလောင်းကိုအများပြည်သူကြည့်နိုင်အောင်ထားပေးတဲ့ The Fountain of Praise ခရီးရန်ဖျားကြောင့်ကိုတနင်္လာနေ့ကလူထောင်ချီလာရောက်ကာရဝပြုခဲ့တာပါ။ Democrat Party သမ္မတကိုယ်စားလှယ်လောင်း Joe Biden ကလည်း Floyd ရဲ့ဆွေမျိုးရင်းနဲ့ Houston မြို့မှာတနင်္လာနေ့ကတနအိကြောကြအောင်တွေ့ဆုံနေသင့်ခဲ့တယ်လို့မိသားစုရှင်တွေကပြောပါတယ်။အမေရိကန်သမ္မတအင်ဖြူရောအနေခရီးရန်ဖျားကြောင်းရှင်မှာသမ္မတဒိုနယ်ထရမ့်ဓာတ်ပုံအရိုက်ခံဖို့အနီးအနားလက်ဖျက်ပြင်ပြမှာရှိနေတဲ့ပြည်သူတွေကိုအင်အားသုံးရှင်းလင်းခဲ့တာဟာလွှတ်ချက်အရဆောင်ရွက်ခဲ့တာဖြစ်ကြောင်းအင်ဖြူရောပြောခွင့်ရသူကပြောပါတယ်။ဒီလိုရတဲ့အင်ဖြူရောအနေနဲ့နောင်လာရစရာအကြောင်းမရှိကြောင်းနဲ့ဒီလိုလုပ်ဖို့ဆုံးဖြတ်ချက်ကိုလည်းအင်ဖြူရောကချက်မှတ်ခဲ့တာမဟုတ်ဘဲနဲ့ရှင်းနေချုပ်ဝီယံဘာကတာဆုံးဖြတ်ခဲ့တာဖြစ်ကြောင်းမနေ့တုန်းကပဲအင်ဖြူရောပြောခွင့်ရသူကလေးကနနေကတင်ထောက်တဲ့အမေကိုဖြေချခဲ့တာပါ။အင်ဖြူရောအနီးက Saint John Church ရဲ့မြောက်ခါမှာအသေးစားမိလောင်မှုဖြစ်ခဲ့တဲ့အတွက်ခုနှစ်အိတ်ကကျတဲ့အင်ဖြူရောဝင်းပပလေးကိုလည်းချမ်းစိုးကခဲ့ရတာဖြစ်တယ်လို့လည်းပုံမှန်သတင်းစာရှင်းလင်းပွဲမှာမကနေနေကပြောဆိုခဲ့ပါတယ်။ဒီကနေ့အတွက်သတင်းတွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တော့မြန်မာပြည်သူပြည်သားအားလုံးကျေးဇူးရှင်လာပါစေရှင်။ကျွန်မနားလာပါ။
This program has come to you from the Voice of America, Washington.